Welcome to the Voice of America in Burmese.
မင်္ဂလာညညဖြစ်ကြပါစေခင်ဗျာ VOA American နိုင်ငံ2018ခုနှစ်ဖေဖော်ဝါရီလ14ရက် Valentine နေ့ဗုဒ္ဓနေ့ညပဲအစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ1925-32နဲ့လိုင်းလ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။တော်ရရှိများဒီကနေ့ညအစီအစဉ်လေးကိုကျွန်တော်ညဝင်းအောင်တာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
။ကျွန်မသင်္ကီထိုက်ပါရှင်။တောင်အာဖရိကသမ္မတအနေနဲ့ယာရုခမထွက်ရင်လွတ်တော်မှာအယုံအကြည်မရှိအဆိုမဲခွဲမယ်လို့အာဏာရပါတီကပြောဆိုလိုက်ပါတယ်။အမေရိကန်မျိုးသားလုံခြုံရေးအေဂျင်စီ NSA ယုံအနည်းမှာတော့ဒီကနေ့ပြစ်ခတ်မှုဖြစ်လို့လူ3ယောက်ထဏ်ရာရပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ဖန်စီကနာရတဲ့ writer သတင်းထောက်နာသတင်းတောင်နှုတ်ဦးဒီကနေ့၄ချိန်မြောက်ယုံထုတ်စစ်ဆေးပါတယ်
။ဒီရှာဘွေတသည်ပြုခုကဒီကြာဒေးဒိတ်သူမထွက်ဆိုနိုင်ဘူးเนาะကျွန်တော်အမေကဖန်ဆီးရမိတဲ့ငွေအမောင်းထဲမှာဘာတန်လေးဘာလေးဘလောက်လဲနောက်ဘန်ကတ်တွေဘာရောင်းလဲဆိုတော့လည်းသူသိချင်မှပြောနိုင်
တယ်တက်တီရဲ့ထွက်ဆိုချက်မှာကွဲလွဲချက်တွေရှိတယ်ဆိုတာကိုအကျိုးဆောင်ရှိနေပြောကြားသွားတာပါဒီအကြောင်းနဲ့အတူ2012ဒီရခိုင်ပြည်ပကမတိုင်ခင်ကြောက်ဖြူမြို့မှာနေတိုင်ခဲ့ကြတဲ့မွတ်စလင်တွေအနေနဲ့နေရက်ကိုပြန်လိုတဲ့အကြောင်းအစိုးရထံတောင်းဆိုလိုက်တဲ့သတင်းကိုကြားမှာဖြစ်တယ်လို့တယ်လီနော့မြန်မာကုမ္ပဏီကဦးစီးပြီးတော့မြန်မာနိုင်ငံမှာလူပေါင်း 3,400 ကျော်ပါဝင်တဲ့မြေပုံကြီးတစ်ခုကို Greenwich Center ချင်းတင်အောင်ဘယ်လိုလုပ်ခဲ့ကြအောင်တလဲဆိုတာကိုတင်ဆက်အောင်မှာပါတခါ Valentine နေ့မှာလှုပ်ကြံခံလိုက်ရတဲ့ KNU ကရင်ခေါင်းဆောင်ဖရိုမန်ရှာအခုဆိုရင်လှုပ်ကြံခံရတာ10နှစ်ပြည့်သွားပြီဆိုတဲ့အကြောင်းတွေကိုလည်းတင်ပြပေးအောင်မှာပါအဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အဲ့ဒီစီစဉ်နေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ပြောပြမှာပ
ါတောင်အာဖရိကသမ္မတဂျက်ကော့ဇူမာကသူ့ကိုနှုတ်ထွက်ဖို့ဖိအားပေးနေတာတွေကမမျှတာဘူးလို့ပြောဆိုလိုက်ပါတယ်သူ့ဘက်ကအမှားယွင်းလှုပ်ခဲတာတွေကိုမပြောဘူးလို့လဲသမ္မတဇူမာကဒီကနေ့ဓာတ်ရိုက်ထုတ်လွှင့်တဲ့တွဲဆောင်မေးမြန်းခန်းမှာကောက်ွယ်ပြောဆိုသွားတာဖြစ်ပါတယ်တောင်အာဖရိကအာဏာရ ANC ပါတီရဲ့ထိတ်တန့်ခေါင်းဆောင်6ဦးတို့နဲ့ပြီးခဲ့တဲ့သတင်းဘက်ကတွေ့ဆုံခဲ့တယ်လို့သမရဇူမာကပြောဆိုပြီးရာရုခနှုတ်ထွက်ပြေးကိုအချိန်ဆိုင်မှုသဘောတူခဲ့ကြတယ်လို့လည်းသမရကနိုင်ငံပိုင်ရုပ်သံ SABC ကိုပြောဆိုခဲ့တာပါဇွန်လအထိသမရတာဝန်ဆက်ပြီးရယူဖို့သူအဆိုပြုခဲ့တဲ့အကြောင်းနဲ့သမရဇူမာကပြောပါတယ်ဒီစီစဉ်ကို ANC ခေါင်းဆောင်တွေဘက်ကပယ်ချပြီးသမရဇူမာချက်ချင်းနှုတ်ထွက်ပြေးဖို့တောင်းဆိုခဲ့တာပါတောင်အာဖရိကသမရဇူမာအနေနဲ့ရာရုခချက်ချင်းမထွက်ဘူးဆိုရင်မနေ့ပြန်ချာသာပရီနှစ်မှာလွှတ်တော်မှာအယုံအကြည်မရှိအဆိုမဲခွဲမယ်လို့အာဏာရပါတီကပြောဆိုထားပါတယ်။စီးပွားရေးတိုးတက်မှုနှေးကွေးတာအဂတိလိုက်စားမှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရပြီးသမရသက်တမ်း9နှစ်ရှိပြီဖြစ်တဲ့အသက်85နှစ်အရွယ်ခေါင်းဆောင်ဇူမာကိုရာထူးကဖယ်ရှားဖို့အာဏာရပါတီခေါင်းဆောင်တွေကဒီသတင်းပတ်အစောပိုင်းမှာဆုံးဖြတ်ခဲ့တာဖြစ်ပါတယ်။
အစ္စရေးညီမအစိုးရဟာတင်းကြီးခိုင်မာမှုရှိနေတယ်လို့ဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကဒီနေ့ပြောလိုက်ပြီးအဂတိလိုက်စားမှုတီးခြားမှုနှစ်ခုအတွက်သူ့ကိုစွဲချက်တင်ဖို့ရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်ကိုညှင်းဆိုလိုက်ပါတယ်။သူ့အနေနဲ့ရောဘသူတူးတယောက်ကမှရွေးကောက်ပွဲတွေလုပ်ဖို့အစီအစဉ်မရှိကြောင်းဝန်ကြီးချုပ်နတန်ယာဟုကဆိုပါတယ်။အစ္စရေးနိုင်ငံသားတွေရဲ့ကောင်းကျိုးအတွက်သက်တမ်းကုန်တဲ့အထိအတူတကွဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဝန်ကြီးချုပ်ကဆက်ပြောခဲ့ပါတယ်။အစ္စရေးနိုင်ငံဘွားဟောလိဝုဒ်ရုပ်ရှင်ထုတ်လွှင့်သူအာနွန်မစ်ချန်ဩစတြေးလျမီဒီယာလုပ်ငန်းရှင်ကြီးဂျိမ်းစ်ဘက်ကာတို့အပါအဝင်ဂရေကျွဲတတိကြီးတွေထံကနေတံပိုးချီတဲ့လက်ဆောင်တွေကိုဝန်ကြီးချုပ်နတန်ယာဟုလက်ခံခဲ့တဲ့ဆိုတဲ့စစ်ဆေးချက်တွေကိုလက်နေချီစုံစမ်းစစ်ဆေးခဲ့ပြီးတဲ့နောက်ရာဇဝတ်မှုကြောင့်နဲ့ဆွဲဆိုဖို့မနေ့ကရဲတပ်ဖွဲ့ကအကြံပေးခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ်နတန်ယာဟုကိုတရားစွဲဆိုရေးကိုတော့ရှစ်နေချုပ်အာဗီချိုင်းမန်ဒယ်ဘစ်ကအပြီးသက်ဆုံးဖြတ်မှာပါ။ရဲတပ်ဖွဲ့ရဲ့အကြံပေးချက်ကနောက်ဆုံးတော့ဘာမှမဟုတ်ပဲပြီးသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ကမနေ့ကပြောဆိုခဲ့ပါတယ်ဝန်ကြီးချုပ်ရဲ့ရှင်းနေအမစ်ဟက်ဒက်ကတော့ရေဒီယိုမင်းမြခင်တစ်ခုမှာပြောဆိုတာမှာခြေကားဆွဆွဲချက်တွေဖြစ်ကြောင်းနဲ့ဝန်ကြီးချုပ်အနေနဲ့လက်ယူခဲ့တာမရှိဘူးလို့လည်းပြောဆိုသွားခဲ့ပါတယ်ဝန်ကြီးချုပ်နတ်ညာဟုရဲ့ပြိုင်ဘက်ဝန်ကြီးချုပ်ဟောင်းအေဟုဒ်ဘရက်ကတော့အဂတိလိုက်စားမှုဆွဆွဲချက်တွေကတုံလုံး6-6ပွဲကောင်းတယ်လို့ထုတ်ပြောခဲ့ပါတယ်ခင်ဗျာ
မြောက်ကိုရီးယားရဲ့ဖျားပြင်းလက်နက်တွေကအမေရိကန်နဲ့မဟာမိတ်တွေအတွက်မကြာခင်ကာလမှာကြီးမားတဲ့အန္တရာယ်ဖြစ်လာမယ်လို့အမေရိကန်မျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးဒန်ကောလ်စ်ကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရဲ့နှစ်စဉ်ပြုလုပ်နေကြကမ္ဘာတစ်လွှာချင်းချောင်မှုများဆိုင်ရာကြားနာပွဲမှာမနေ့အင်္ဂါနေ့ကပြောဆိုလိုက်ပါတယ်မြ ညကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်အနေနဲ့အမေရိကန်ထိရောက်အောင်ပြစ်ခတ်နိုင်တဲ့တိုက်ချင်းပြစ်နျူကလ িয়ার ဒုံးချီရလာဖို့ပိုင်ဖြတ်ထားပြီးသူ့နိုင်ငံလုံခြုံရေးအတွက်ရေးကြီးတယ်လို့လည်းကင်ဂျွန်ဝန်ကရှုမြင်ထားတာဖြစ်တယ်ဆိုပြီးအမေရိကန်ထောက်လှမ်းရေးညွှန်ကြားရေးမှူးကော့စ်ကပြောဆိုခဲ့တာပါအမေရိကန်နဲ့မဟာမိတ်တွေအနေနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်နဲ့သူ့အစိုးရအပေါ်ဖိအားပေးရေးကမ္ဘာတဝန်ပူးပေါင်းဆောင်ရွက်မှုကိုတိစောက်ထားကြောင်းအမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ညွှန်ကြားမှုမိုက်ပွန်ပိုကလွှတ်တော်အမတ်တွေကိုပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံဟာကမ္ဘာပေါ်မှာဖျားပြင်းလက်နက်အများဆုံးရှိတဲ့နိုင်ငံဖြစ်ပြီးသူ့ရဲ့နျူကလ িয়ার လက်နက်အစွမ်းကိုလည်းတိုးချဲ့နေတယ်လို့အမေရိကန်မျိုးသားထောက်လှမ်းရေးညွှန်ကြားမှုကပြောဆိုခဲ့ပါတယ်။အကြမ်းဖက်ဝါဒကတော့အမေရိကန်ပါဝင်ကမ္ဘာတစ်လုံးအတွက်ကြီးမားတဲ့ချင်းချမှုတစ်ခုအနေနဲ့ဆက်ပြီးရှိနေသေးတယ်လို့လည်းအမေရိကန်ထောက်လှမ်းရေးညွှန်ကြားမှုကပြောဆိုထားပါတယ်ရှင်။
အမေရိကန်မျိုးသားလုံခြုံရေးအေဂျင်စီ NSA ရုံးအနီးနားမှာဒီနေ့လူသုံးယောက်တနက်ပစ်ခံရလို့တရားရသွားကြောင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်လိုက်ပါတယ်။တနက်ရရှိသူတူကိုတော့ဖမ်းထားကြောင်းဒေသခံမီဒီယာတွေကဖော်ပြနေပါတယ်။ Maryland ပြည်နယ် Fort Meade က NSA ရုံးဝင်လုံခြုံရေးခိတ်အနီးမှာရဲတွေဝိုင်းထားတဲ့လက်ထိတ်ခတ်ထားသူတူကိုမြင်ရကြောင်းလည်းဒီသတင်းမှာထုတ်ပြန်ထားပါတယ်။အနီးမှာတော့တနက်ကြီးပေါက်ကွဲထိထားတဲ့အနက်ရောင်ကားတစ်စင်းကကာထားတဲ့ကွန်ကရစ်တုံးနဲ့တိုက်မိထားပါတယ်။NSA ရုံကိုသွားတဲ့အနီးကလမ်းမှာတော့ရင်ကျော်ပိတ်ဆို့မှုဖြစ်နေပြီးပြစ်ခတ်မှုနဲ့ပတ်သက်လို့တော့အသေးစိတ်အချက်အလက်တွေကိုမသိရသေးပါဘူး NSA ထောက်လှမ်းရေးအေဂျင်စီကအကြမ်းဖက်ဝါဒီတွေရဲ့ချင်းချောက်လာနိုင်ခြေကိုတိုက်ဖျက်ရေးအတွက်အမေရိကန်ရဲ့ကမ္ဘာတစ်ဖွန်အီလက်ထရောနစ်ဆက်သွယ်မှုတွေကိုထောက်လှမ်းရယူတာဖြစ်ပါတယ်ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ကလည်းတင်ပြထားပြီးဖြစ်တယ်လို့ NSA ဘက်ကဆိုပါတယ်ခင်ဗျာ
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနေညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှာစင်နေရတာဖြစ်ပါတယ်။နိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ဖမ်းဆီးတရားစွဲဆိုခံထားတဲ့ရိုက်တာသတင်းတောင်ကိုသက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုဒီကနေ့ရုံးထုတ်ပါတယ်။သတင်းတောင်နှစ်ဦးကိုပြီးခဲ့တဲ့ဒီဇင်ဘာလကဖမ်းဆီးမှုရဲမှတ်တမ်းကရဲဌာနမှာတုံ့နာဖြစ်လို့တရားရုံးတော်ကိုတင်ပြဖို့မလိုဘူးလို့အစိုးရရှင်းနေကဒီကနေ့တရားရုံးမှာရှောက်ထားခဲ့ပါတယ်။ရဲမှတ်တမ်းကိုတသက်အဖြစ်တင်ပြဖို့ဖမ်းဆီးခံရသူတွေဘက်ကပန်ကြားချက်ကိုတရားလိုဘက်ကခုခံရှောက်ထားခဲ့တာပါရဲမှတ်တမ်းစာအုပ်ကိုတင်ပြဖို့မလိုအပ်ဘူးဆိုတာကိုတရားသူကြီးဦးရဲလွင်ကလည်းအမိန့်ချခဲ့ပါတယ်ဖမ်းဆီးခံသတင်းထောက်ကိုဝါလုံးကတော့သူတို့ရေးသားဖော်ထုတ်ခဲ့တဲ့သတင်းကြောင့်နိုင်ငံရဲ့တရားဥပဒေစိုးမိုးရေးကိုအထောက်အကူဖြစ်စေတယ်လို့ပြောဆိုသွားပါတယ်
ကျွန်တော်တရင်သမားတယောက်အနေနဲ့ကျွန်တော်လုပ်ခဲ့တဲ့ကျွန်တော်ပါပဲကျွန်တော်ပြောပါကျွန်တော်ယုံကြည်တယ်တရင်သမားချင်းကိုလည်းကျွန်တော်တို့ဖောက်ဖျက်ခဲ့တာမရှိဘူးပေါ့နော်အခုကျွန်တော်တို့ပြီးခဲ့တဲ့တရင်ညီပေါ်မှာလည်းပဲကျွန်တော်တို့တရင်သမားချင်းနဲ့ညီလှုပ်ဆောင်ခဲ့တယ်လို့ပြောချင်ပါတယ်ဒီပုံမှာလည်းကျွန်တော်တို့ပြေဝယုံကြည်တယ်နောက်တစ်ခုကဒီတရင်နဲ့ပတ်သက်ပြီးတော့လည်းပဲနိုင်ငံတော်အနေနဲ့တရားဥပဒေစိုးမိုးရေးကိုထောက်ကူဖြစ်ပေးခဲ့တယ်ဆိုတာမျိုးကျွန်တော်တို့ပြန်ပြီးတော့ဒါဒီတရင်မထွက်ခင်နေရလဲ
ဒီတိုင်းနဲ့ပြောထားတယ်ဟာနိုင်ငံတော်ရွေးချယ်တဲ့ဆိုပြီးတော့
ဆိုတော့ကျွန်တော်တို့ဒီလိုလုပ်ခဲ့တာနဲ့ပတ်သက်ပြီးတော့အလုံးကိုကျွန်တော်တို့ပြေဝယုံကြည်ပါတယ
်အကျန့်ဖက်တိုက်ခတ်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသတွင်းကအင်းတင်ကျေးရွာမှာရိုဟင်ဂျာမွတ်စလင်အမျိုးသား10ဦးတို့အစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုကိုအခုဖမ်းခံထားတဲ့ Riders သတင်းတောင်နှစ်ဦးတို့စုံစမ်းဖော်ထုတ်ရေးသားခဲ့တာဖြစ်ပါတယ်သူတို့ကတော့ပြီးခဲ့တဲ့ဒီဇင်ဘာလမှာနိုင်ငံရဲ့လျှို့ဝှက်ဆက်ရွက်စတန်းတွေအချက်အလက်တွေရယူခဲ့တာမှာရဲတပ်ဖွဲ့ကတွေ့ရှိဖမ်းဆီးခဲ့တာလို့မြန်မာအစိုးရဘက်ကပြောဆိုထားပါတယ်။သူတို့ကိုချက်ချင်းပြန်လွှတ်ပေးဖို့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းပြည်ရင်းပြည်ပသတင်းသမားတွေကတောင်းဆိုနေကြပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံအတွင်းမှာအမေရိကန်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေတိုးလှုပ်လာပေမဲ့တာလီဘန်တွေဘက်ကမြေတလက်မမမယူနိုင်ခဲ့ဘူးလို့တာလီဘန်ဘက်ကပြောလိုက်ပြီးအာဖဂန်ကလာရှိစစ်ပွဲကိုအဆုံးသတ်နိုင်ရေးဝိုင်းပြောပေးကြဖို့အမေရိကန်ပြည်သူတွေကိုအိတ်ဖွင့်စာပေးပြီးတိုက်တွန်းလိုက်ပါတယ်။၁၉နှစ်အတွင်းရောက်လာပြီးဖြစ်တဲ့အမေရိကန်တို့ဥဆောင်တဲ့မတရားကျူးကျော်စစ်ကကြာဆုံးမှုတွေလို့ပြောထားတာတွေနောက်တာလီဘန်တွေရဲ့အောင်မြင်မှုတွေကိုအသေးစိတ်ဖော်ပြထားတဲ့စာမျက်နှာ10မျက်နှာပါစာရွက်စာတမ်းတွေကိုဘာသာစကားအမျိုးမျိုးနဲ့ဒီနေ့ဗိုလ်ဒူးနေမှာထုတ်ပြန်တာမှာတာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကအခုလိုပြောဆိုထားလိုက်တာပါ။အမေရိကန်ပြည်သူတွေလွတ်လပ်တဲ့အဖွဲ့အစည်းတွေ ငြိမ်းချမ်းရေးကိုလှူလာတဲ့လွှတ်တော်အမတ်တွေကအခုအဖွဲ့ပိစာကိုအသေးစားဖတ်ရှုပြီးအာဖဂန်နစ္စတန်နိုင်ငံအတွင်းကအမေရိကန်စီးဆောင်ရွက်ချက်တွေကိုသုံးသပ်ဖို့မျှော်လင့်ချက်နဲ့တာလီဘန်တပုံအုပ်စုကဒီစာကိုရေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။နယ်သာလန်နိုင်ငံခြားရေးဝန်ကြီးဟယ်ဘီဇီလာစတာမနေ့အင်္ဂါနေ့ကယာရုကနှုတ်ထွက်သွားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့2016ခုနှစ်ကဆွေးနွေးပွဲတက်ရောက်မှုနဲ့ပတ်သက်ပြီးလိန်ညာပြောဆိုခဲ့ကြောင်းဝန်ခံခဲ့ပြီးတဲ့နောက်အခုလိုနှုတ်ထွက်သွားတာဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးတဦးအပေါ်မှာလုံးဝအုတ်တုံစိတ်ချယုံကြည်မှုရှိရမှာဖြစ်တာကြောင့်သူရုကဆင်းဖို့ဆုံးဖြတ်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးကလွှတ်တော်ရှေ့မှောက်မှာပြောဆိုခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးရုတက်တန်းကိုတော့လေးလလောက်ပဲယူခဲ့တာပါ။ဝန်ကြီးချုပ်မတ်ရူတာအနေနဲ့လည်းဒီလိန်ညာမှုကြီးကိုသတင်းပတ်အတော်များများကတည်းကကြိုသိရနေပြည်သူကိုဘာကြောင့်ထုတ်ပြီးမပြောခဲ့တယ်လဲဆိုတဲ့အပေါ်မေးခွန်းအနေနဲ့ရင်ဆိုင်နေရပါတယ်။ဝန်ကြီးချုပ်ကတော့ဒီကိစ္စရဲ့ရိုက်ခတ်မှုအပေါ်ရှော့တွက်ခဲ့မိတာကြောင့်လို့ပြောဆိုပါတယ်။မနေ့အင်္ဂါနေ့လွှတ်တော်ကဝန်ကြီးချုပ်အပေါ်အယုံအကြည်မရှိအဆိုမဲခွဲခဲ့ပေမဲ့ဝန်ကြီးချုပ်ရူတာကတော့အလွယ်တကူပဲအနိုင်ရခဲ့ပါတယ်ရှင်
။တောင်ကိုရီးယားနိုင်ငံပျုံချန်းမှာကျင်းပတဲ့ဆောင်းရာသီအိုလံပစ်အားကစားပြိုင်ပွဲအတွင်းနှင်းစကိတ်ဘုတ်ပြားစီးပြိုင်ပွဲမှာအမေရိကန်အားကစားသမားရှောင်းဝှိုက်အနေနဲ့တတိယမြောက်အိုလံပစ်ရွှေတံဆိပ်ဆုကိုဒီနေ့ဆက်ခူးလိုက်ပါတယ်။ပါစပုံအဝိုက်ဖြစ်နေတဲ့စကိတ်ကွင်းထဲမှာစတန့်ထွင်ပြီးစီးရတဲ့ဒီပြိုင်ပွဲမှာအသက်32နှစ်အရွယ်ရှောင်းဝှိုက်အနေနဲ့ရင်းသက်ရှူမောပဲစီးပြနိုင်ခဲ့ပြီးအခုလိုရှေ့တစိတ်စုရသွားတာပါဂျပန်ကတော့ငွေတစိတ်စုနဲ့ဩစတြေးလျကခြေတစိတ်စုအသီးသီးရသွားကြပါတယ်တကယ်တော့ရှောင်းဝှိုက်ဟာ2006ခုနှစ်အီတလီဆောင်းရာသီအိုလံပစ်နဲ့2010ကနေဒါဆောင်းရာသီအိုလံပစ်ပွဲတွေမှာရှေ့တစိတ်တွေရခဲ့ကြပေမဲ့လည်းပြီးခဲ့တဲ့၄နှစ်ကရုရှားပွဲမှာတော့ပါစုမမရခဲ့ပါဘူးဝှိုက်ရဲ့ရှေ့တစိတ်စုဟာအမေရိကန်ပြည်ထောင်စုအတွက်ဒီနှစ်မှာအခုတရားမြောက်ရှိတဲ့စိတ်လည်းဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ဂိုဝင်းမင်းတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook စာမျက်နှာမှာပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာလူတို့နဲ့ကျမ်းမာရေးမြန်မာရေးသုံးသပ်ချက်နဲ့အားကစားကန္တာအပတ်စဉ်တွေမတိုင်ခင်အခုအရင်ဆုံးသတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်။ဖန်စီကန္နာရတဲ့ Writers သတင်းတောက်နှစ်ဦးကိုဒီကနေ့မှ၄ချိန်မြောက်ရုံးထုတ်စစ်ဆေးခဲ့ပါတယ်။ဒီကနေ့တရားခွင်မှာအစိုးရဘက်ကတရားလိုပြသက်တွေကိုစစ်ဆေးတာမှာအရင်သက်တွေကိုစစ်ဆေးတုန်းကလိုပဲကွဲလွဲချက်တွေရှိနေတယ်လို့သတင်းသမားတွေရဲ့အကျိုးဆောင်ရှေ့နေကပြောပါတယ်။ဒီသတင်းကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့မမ်မီခါကသတင်းပေးပို့ပါတယ်။
ရိုက်တာသတင်းဌာနကမြန်မာသတင်းတမနှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုရုံးထုတ်စစ်ဆေးတဲ့ဒီကနေ့တရက်ခွင်မှာတရက်လိုပြသက်သေးတဦးဖြစ်တဲ့ဒူရဲအုံမျိုးကိုကိုကိုစစ်ဆေးခဲ့တာဖြစ်ပါတယ်။တရက်ခွင်မှာထွက်ဆိုခဲ့တဲ့ဒူရဲအုံမျိုးကိုကိုကိုအပြန်အလှန်မေးခွန်းတွေထုတ်တာမှာတော့အမှုဖြစ်စဉ်နဲ့ကွဲလွဲမှုတွေရှိနေတာတွေ့ရှိခဲ့ရတယ်လို့သတင်းတောက်တွေရဲ့အကျိုးဆောင်ရှေ့နေဦးတန်းစောအောင်ကပြောပါတယ
်။ကျွန်ရင်းပြောမယ်ဆိုရင်တော့ဒီရှာဖွေသက်သေးမျိုးကိုကိုကဒီကြာဒေးဒိတ်သူမထွက်ဆိုနိုင်ဘူးเนาะကျွန်တော်အမေကဖန်စီရမိတဲ့ငွေအမောင်းထဲမှာဘာတန်နေပါလေဘယ်လောက်လဲနောက်ဘဏ်ကတွေဘာရောင်းလဲဆိုတော့လည်းသူသိချာမပြောနိုင်ဘူးအဲ့ဒါကဒီဖန်စီတဲ့ရာရှိတွေကဟိုကကျေရဆဥပ္ပေနဲ့ညီလို့သလားမလို့သလားလဲသူသိချာကြီးပါမပြောနိုင်ဘူးနောက်ရောင်းရင်း21ရက်နေ့ခေါ်တာတယ်သူဒီနှစ်ယောက်စစ်ဖို့ခေါ်တာ
ရိုက်တာသတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့မှာပဲရန်ကုန်မြို့မှာမြမအာနာပိုင်တွေဘက်ကဖမ်းဆီးခဲ့တာဖြစ်ပြီးမတိမငိမ်မှုတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်ကလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုတွေအပါအဝင်အစိုးရရဲ့လှုပ်ဝက်သတင်းအချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အာနာပိုင်တွေကတရားစွဲဆိုခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းအစိုးရထုတ်ဖော်ပြောဆိုထားတဲ့ဒီလိုဝက်ချက်တွေဟာနိုင်ငံပိုင်သတင်းစာတွေမှာတရားဝင်ဖော်ပြထားပြီးသားလည်းဖြစ်နေပါဗျ။မြန်မာသတင်းသမားတွေရဲ့ဥပဒေအကျိုးဆောင်တဦးဖြစ်တဲ့ဥခင်မောင်စောကတော့အမှုနဲ့ပတ်သက်လို့အမှုတွေဘက်ကအမှန်တရားကိုဖော်ပြနိုင်အောင်အစွမ်းကုန်စ조사လုပ်ဆောင်သွားမယ်လို့ဆိုလိုက်ပါတယ်
။စစ်လိုက်တဲ့အခါမှာစစ်တိုင်းစစ်တိုင်းမှာတော့ကျွန်တော်တို့အားတာမဲ့အချက်ကလေးတွေကျွန်တော်တို့ရအောင်ကျွန်တော်တို့က cross ပြန်လာစမေးနိုင်တယ်လို့တို့ရပါမယ်ဟုတ်ကဲ့ကျွန်တော်တို့ဥပဒေကိုဥပဒေနဲ့အညီသွားမယ်ဆိုရင်တော့ကျွန်တော်တို့ကအခုကကျင်းပနိုင်တဲ့အခြေအနေလည်းအများကြီးပါလေအခုတိလည်းပဲဥပဒေနဲ့အညီပဲဟိုတရားဒီယုံကတော့လေနော်ဗက်မလိုက်ဒီဟာကိုတော့တွေ့ရပါတယ်နော်ပတ်တန်းတင်တာတွေရောဗာတွေရောရသက်လေးကိုထိန်းတာတွေရောအဲ့လိုတွေ့တော့ကျွန်တော်တို့ကဟိုပျော်လင်းချက်တော့ပြတ်မှာပါဗျာ
အမှုကိုလာမယ့်ဖေဖော်ဝါရီ21ရက်နေ့မှာထပ်မံကြားနာသွားမှာဖြစ်ပါတယ်။အဲဒီနေ့မှာတော့တရားလိုပြတပ်သေးတဦးထပ်မံစစ်ဆေးသွားမှာပါ။အမှုနဲ့ပတ်သက်ပြီးစစ်ဆေးဖို့တင်ပြထားတဲ့တရားလိုပြတပ်သေး25ဦးထိရှိနေတာကြောင့်အခုလိုတပ်သေးတဦးချင်းစီကိုတည်င်းတစ်ပတ်စီခွာချိန်နေကြရမယ်ဆိုရင်အားလုံးစစ်ဆေးပြီးသွားဖို့အတွက်ကြောက်အောင်မဲ့သဘောရှိနေပါတယ်။ဖန်းစည်းကန်ရိုက်တာသတင်းတောက်တွေနဲ့ပတ်သက်လို့နိုင်ငံတကာဘက်ကအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုနေတာတွေကိုအချိန်မြင့်ဆောင်ရွက်လာနေတာမှာသတင်းတောက်နှစ်ဦးကိုအမြန်ဆုံးလွှတ်ပေးဖို့ကုလသမဂ္ဂနိုင်ငံရေးရာဒုတိယအကြီးအကဲမိုင်ရိုဆာဗစ်ဂျန်ကာကလည်းအင်္ဂါနေ့ကလုံခြုံရေးကောင်စီမှပြုလုပ်တဲ့မြမအရေးဆွေးနွေးပွဲမှာမြမအစိုးရကိုတိုက်တွန်းပြောဆိုသွားခဲ့ပါသေးတယ်။ဒါပြင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တားမြစ်ခံရတဲ့ဖန်းစည်းကန်သတင်းတောက်တွေကိုနှစ်စဉ်စုပေးလေးရှိတဲ့ Pan America အဖွဲ့ကလည်းမြန်မာနိုင်ငံမှာဖန်းစည်းခံထားရတဲ့သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကို2018ခုနှစ်ရဲ့ Freedom to Write စုပေးဖို့ရွေးချယ်ထားပါတယ်။ဒီလိုရွေးချယ်ခံရတာနဲ့ပတ်သက်လို့ကိုဝါလုံးရဲ့ဇနီးဖြစ်သူမပန်းဣဖြူကတော့
ဆိုရတယ်ဆိုတော့ဝမ်းသာတာပေါ့နော်ဝမ်းသာတယ်။ဒါပေမဲ့ကိုစိတ်ဆန္ဒကတော့အဓိကသူ့ကိုလွတ်မြောက်စေချင်တဲ့ဆန္ဒပဲရှိတယ်။နောက်ပြီးတော့ဒီစုကိုသူကိုယ်တိုင်သွားယူနိုင်ပါစေလို့လည်းကိုကဆုတောင်းတယ်။ဘာလို့လဲဆိုတော့ကိုကအမြဲတမ်းဒီယုံချင်းတိုင်းယုံချင်းတိုင်းမှာသူများကိုနဲ့ခါတဲ့အိမ်ပြန်လိုက်နိုင်မလားဆိုရင်မျှော်လင့်ချက်နဲ့လာနေရဆိုတော့လေ။အဲ့တော့ဒီစုကိုလည်းသူကိုယ်တိုင်ပဲယူစေချင်ပါတယ်
။တင်းနောက်နှစ်ဦးကရဲတော်ဝင်ရှိသူတွေနဲ့ညစာစာရင်တွေ့ဆုံဖို့ဖိတ်ကြားခံရပြီးနောက်အဲ့ဒီချင်းဆိုထားတဲ့ညမှာပဲဖမ်းဆီးခံခဲ့ရတဲ့အတွက်တမင်အကွက်ချဖမ်းဆီးထားတာဖြစ်တယ်လို့ပြောဆိုနေတာတွေရှိနေပြီးဖန်းစည်းခံထားရချိန်မှာလည်းအမှုနဲ့ပတ်သက်လို့ချင်းချောင်းဝန်ခံခိုင်းတာရှိခဲ့တယ်လို့ဖန်းစည်းခံသတင်းတောက်တွေကပြောဆိုထားပါတယ်။ဒီကနေ့တရားရုံးထုတ်စစ်ဆေးမှုတွေကိုနိုင်ငံတကာဘက်ကတန်တမန်တွေလည်းလာရောက်လေ့လာစောင့်ကြည့်နေကြပါတယ်ရှင်
။မမေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့ပဋိပက္ခကြောင့်နေရရှောင်ပြည်သူတွေအရေးကိုတင်ပြပါမယ်။2012ရခိုင်ပဋိပက္ခမတိုင်ခင်ကြောက်ဖြူမြို့မှာနေထိုင်ခဲ့ကြတဲ့မွတ်စလင်တွေအနေနဲ့ကိုယ်နေရမှာပြန်လည်နေထိုင်လို့ကြောင်းအစိုးရထံတောင်းဆိုမှုအပေါ်ကြောက်ဖြူဒေသခံတွေကကန့်ကွက်နေကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမတူကွဲပြားတဲ့အတိုင်းဝိုင်းနှစ်ခုကြားညှိနှိုင်းဆောင်ရွက်ပေးသွားမယ်လို့အစိုးရအဖွဲ့ဝင်ဝန်ကြီးတဦးကပြောပါတယ်။အပြည့်စုံကိုတော့ VOA သတင်းတော့မမြင့်မြင့်ခိုင်ကပြောပြပါမယ်။
ပြည်ခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်2012ခုနှစ်ရခိုင်ပြည်ပခဖြစ်ပွားပြီးနောက်ပိုင်းကြောက်ဖြူမျိုးကနေနေရဆွန့်ခွာထွက်ပြေးခဲ့ကြတဲ့မွတ်စလင်တွေအနေနဲ့ကိုယ်နေရမှာပြန်လည်နေထိုင်လို့ကြောင်းအစိုးရထံတောင်းဆိုမှုအပေါ်ဒေသခံတွေကကန့်ကွက်နေကြတာပါ2012ခုနှစ်မှာဖြစ်ခဲ့တဲ့ပြည်ပခကြောင့်ဒေသဖွံ့ဖြိုးရေးနောက်ကျခဲ့ရတယ်လို့ထပ်ပြီးမလိုလားအပ်တဲ့ပြဿနာတွေဖြစ်မှာစိုးရိမ်တဲ့အတွက်ကန့်ကွက်ရတာဖြစ်တယ်လို့ကြောက်ဖြူဒေသခံဦးတန်းလွင်ကပြောပါတယ
်ဟုတ်ဒီ2012မှာဖြစ်ခဲ့တဲ့ပြည်ပခနဲ့ဒီတားမှာဖွံ့ဖြိုးရေးနောက်ကျသွားတယ်ခိခက်နေမှုတွေလည်းများလာတယ်ဒါကြောင့်ဒီအခုလိုပြန်လဲအခြေချနေထိုင်ခွင့်ပြုမယ်ဆိုလို့ရှိရင်မကြခင်မှာပဲဒီလိုအရင်လိုပြဿနာတွေရှိနေတဲ့ကြောင်းလက်မခံနိုင်ပါဘူးဆိုပြီးတော့အဲ့ဒီကိုဝေါ်ထားကြအောင်ဆိုတော့သူတို့နဲ့ကျွန်တော်တို့လူမျိုးတွေနေဖို့ဒီထိုင်အတူရှင်လို့နေတယ်ဟုတ်ကြောက်ပါပြီမနေရတော့ဘူးပေါ့နော်သူတို့ရဲ့နေတဲ့ကနေတင်းမဟုတ်တင်းဖြစ်မယ်ဆိုလို့ဆိုပြီးတော့ဟိုလက်မခံရတော့ဘောပေါ့နော်
ကျောက်ဖြူမျိုးကသူတို့နေထိုင်ခဲ့ကြတဲ့နေရာတွေမှာပြန်လည်နေထိုင်ဖို့တောင်းဆိုနေသူတွေဟာလက်ရှိကျောက်ဖြူမျိုးတွေကကျောက်တလုံးဒုက္ခသည်စခန်းမှာနေထိုင်နေကြတဲ့မွတ်စလင်ဒုက္ခသည်တွေမဟုတ်ဘဲကျောက်ဖြူမျိုးကနေအခြားဒေသတွေကိုနေရဆွန့်ခွာခဲ့ကြသူတွေနဲ့စစ်တွေမျိုးအနီးဒုက္ခသည်စခန်းတွေမှာနေထိုင်နေကြသူတွေကတောင်းဆိုနေကြတာဖြစ်ပါတယ်2012ခုနှစ်တုန်းကပြည်ပခဖြစ်ပွားပြီးမီးလောင်မြင်တွေဖြစ်ခဲ့တဲ့နေရာတွေကတော့အစိုးရရဲ့စီမံခန့်ခွဲမှုအောက်မှာရှိနေဆဲဖြစ်ပြီးမီးမလောင်ပဲကျန်ခဲ့တဲ့နေရာတချို့ကတော့မွတ်စလင်တွေအနေနဲ့တရားဝင်ရောင်းချပြီးစွန့်ခွာသွားခဲ့ကြတာဖြစ်တယ်လို့ကြောက်ဖြူမျိုးနယ်စီပင်သားရရေးကော်မတီဘက်ကတော့ပြောထားပါတယ်အစိုးရအနေနဲ့ကတော့ဒီကိစ္စနဲ့ပတ်သက်ပြီးမတူကွဲပြားတဲ့နှစ်ဖက်အတိုင်းအဝိုင်းကြားညှိနှိုင်းဆောင်ရွက်ပေးသွားမယ်လို့လူမှုဝန်ထမ်းကေဇေးကြီးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောပါတယ်
လို့တောင်းဆိုရဲဆိုကန့်ကွက်ဒေတာပုံမှန်ဖြစ်နေကြပါအဲ့တော့ကျွန်တော်တို့ကမလုပ်ရလဲဆိုတော့ညှိနှိုင်းဆောင်ရွက်ရပါတယ်ခင်ဗျအဲ့တော့ညှိနှိုင်းဆောင်ရွက်တဲ့အစီအမရောက်သေးဘူးအဲ့တော့နေရာတနေရာတတ်မှတ်မယ်အဲ့ဒီနေရာပြန်တတ်မှတ်ရင်တစ်ဖက်ကလည်းဒီနေရာကိုသဘောတူမယ်တစ်ဖက်ကလည်းဒီနေရာကိုသဘောတူမယ်အဲ့လိုနေရာမျိုးကိုကျွန်တော်တို့ကဆောင်ရွက်ရလေးရှိတယ်ပေါ့နော်အဲ့တော့အဲ့ဒီပုံစံနဲ့ကျွန်တော်တို့ဟိုညှိနှိုင်းရညှိနှိုင်းမှုတွေလုပ်ပါမယ
်လက်ရှိကြောက်ဖြူမျိုးနဲ့ကြောက်တလုံးဒုက္ခတဲ့စခန်းမှာရိုဟင်ဂျာဒုက္ခတဲ့800ကျော်လောက်နေထိုင်နေကြတာဖြစ်ပြီး2012ခုနှစ်တုန်းကကြောက်ဖြူရံပဲပောက်တော့မြေပုံမင်းပြစတဲ့ဒေသတွေမှာမတူကွဲပြားတဲ့အတိုင်းအဝိုင်းနှစ်ခုကြားလူမျိုးရေးအသွင်ဆောင်တဲ့ပြည်ပခါတွေဖြစ်ပွားခဲ့တာလည်းဖြစ်ပါတယ် လက်ရှိအနေဒီအစိုးရလက်ထက်2019ခုနှစ်ဩဂတ်လမှာတော့ ARSA အကြမ်းဖက်အဖွဲ့ကမောင်တော်မြို့နယ်လုံခြုံရေးရဲကင်းတွေကိုစတင်တိုက်ခိုက်ပြီးမြန်မာစစ်တပ်ဘက်ကအလွန်ကျွံအင်အားသုံးတန်းပြန်တိုက်ခိုက်ခဲ့ရာကနေရခိုင်ပြည်ပခါမီပိုးပြီးကြီးထွားလာခဲ့တာပါဒီတော်တွင်ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်နယ်ကြားဆောင်ရဲကွပ်ကဲမှုအဖွဲ့မှတပ်ဖွဲ့ခွဲ၄ခုကိုထပ်မံအင်အားဖြည့်တင်ထားပြီးလိုအပ်တဲ့အသုံးစရိတ်အတွက်အရေးပေါ်ရန်ပုံငွေတွေကနေကြက်တန်း8100ကျော်ကိုပြည်ထရေးဒုဝန်ကြီးကလွတ်တော်မှာတင်ပြတောင်းခံခဲ့တာလည်းဖြစ်ပါတယ်ရှင်
။ VOA သတင်းတော်မမင်းမြခန့်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ VOA ကအခုထုတ်လွှင့်နေတဲ့ရေဒီယိုအသံလွှင့်အစီအစဉ်ကိုသောရရှင်တွေရဲ့ Facebook စာမျက်နှာကတဆင့်ဓာတ်ရိုက် live ထုတ်လွှင့်ပေးနေတာမို့နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ Guinness စံတော်စံချိန်တင်ခဲ့တဲ့မြန်မာနိုင်ငံအလဲပိုင်းကလှုပ်ရှားမှုတစ်ခုကိုလည်းတင်ပြခြင်းပါတယ်။တယ်လီနော့မြန်မာကဦးစီးပြီးမြန်မာပြည်မြေပုံကိုလူပေါင်း 3,400 ကျော်နဲ့တရုတ်ဖော်ခဲ့တာမှာဂင်းနစ်စံချိန်မှတ်တမ်းဝင်ခဲ့တယ်လို့တာဝန်ရှိသူတွေကဒီကနေ့ကြေညာလိုက်ပါတယ်။လူတွေနဲ့မြန်မာနိုင်ငံမြေပုံကိုအခုလိုပထမဦးဆုံးပုံဖော်လိုက်တာဟာပေါင်းစည်းခိုင်မာမှုကိုပြသလိုတဲ့သဘောဖြစ်တယ်လို့ပြောကြပါတယ်။ပုံဖော်ဒီမြေပုံပုံဖော်ပွဲကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုထက်အောင်ခန့်ကပြောပြမှာပါ။
82နှစ်မြောက်ပြည်ထောင်စုနေမှာတယ်လီနော့မြန်မာကဦးစီးပြီးတော့မကွေးမြို့ခရိုင်အာကစားကွင်းမှာမြန်မာနိုင်ငံမြေပုံကိုလူပေါင်း 3,466 ဦးနဲ့တရုတ်ဖော်ခဲ့ပါတယ်။လူပေါင်း 3,000 ကျော်နဲ့တရုတ်ဖော်ခဲ့တဲ့မြေပုံဟာဆိုရင်လူများနဲ့နိုင်ငံမြေပုံပုံဖော်မှုဂင်းနစ်စံချိန်ချိုးနိုင်ခဲ့တယ်လို့ဂင်းနစ်မှတ်တမ်းတင်အဖွဲ့ကဒီကနေ့တရားဝင်ကြေညာခဲ့ပါတယ်။အခုလိုပြည်ထောင်စုနေမှာလူတွေနဲ့မြန်မာနိုင်ငံမြေပုံပုံဖော်တာဟာပေါင်းစည်းခိုင်မာမှုကိုပြသလိုတဲ့အတွက်တရုတ်ဖော်တာဖြစ်တယ်လို့တယ်လီနော့မြန်မာကပြောရေးဆိုခွင့်ရှိသူကိုအဲလက်ညီညီအောင်ကအခုလိုပြောပါတယ
်ကျွန်တော်တို့ရဲ့ဟိုခေါင်းစဉ်ကလည်းဒီပေါင်းစည်းခိုင်မာတို့မြန်မာပေါ့နော်မြန်မာနိုင်ငံကြီးကိုပေါင်းစည်းခိုင်မာတဲ့သဘောကိုကျွန်တော်တို့ကပြသချင်တဲ့အတွက်ကြောင့်ဒီလိုမျိုးဟိုမြန်မာနိုင်ငံမျိုးကိုပေါ်ဆောင်တယ်ပြီးတဲ့အခါမှာမကွေးကြတော့လဲကျွန်တော်တို့ရဲ့ဒီလွတ်လပ်ရေးဖခင်လို့ပြောလို့ရတဲ့ဗိုလ်ချုပ်အောင်ဆန်းရဲ့မိုးရက်ဇာတိရှိတဲ့တိုင်းဒေသကြီးလည်းဖြစ်တယ်အဲ့ဒါကြောင့်ကျွန်တော်တို့အနေနဲ့ဒီအဲ့ဒါကလည်းအချက်တစ်ချက်ပေါ့နော်အဲ့လိုမျိုးအချက်တစ်ချက်ပါဝင်ကြောင့်ကျွန်တော်တို့ဒီမကွေးဒေသမှာရွေးချယ်ပြီးတော့မြန်မာနိုင်ငံမျိုးပုံကိုဒီလိုမျိုးလူအများကြီးပါဝင်မှုနဲ့ကျွန်တော်ပုံဖော်ပြီးတော့ဟိုစံချိန်ချိုးနိုင်အောင်ကျွန်တော်တို့အနေနဲ့စူးစမ်းခဲ့တာဖြစ်ပါတယ်
ဖေဖော်ဝါရီ12ရက်ပြည်အောင်စုနေမှာတမိုင်းမှတ်တမ်းဝင်တဲ့ပွဲကိုမကွေးတိုင်းမှာကျင်းပခွင့်ရတဲ့အတွက်ဝမ်းသာဂွန်ယူမိတယ်လို့မကွေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကပြောပါတယ
်ဖေဖော်ဝါရီလ12ရက်နေ့ဟာပြည်အောင်စုနေမြန်မာနိုင်ငံရဲ့နေလူနေမြတ်တွေကတခုဖြစ်ပြီးတော့အခုလိုနေ့ရက်မှာမြန်မာနိုင်ငံအတွက်တမိုင်းမှတ်တမ်းဝင်ပြီးနိုင်ငံတွင်းပြည်တွင်းနေထိုင်ကြတဲ့တိုင်းရင်းသားအားလုံးစုစည်းခိုင်မာမှုကိုလည်းပေါ်ကျူးတဲ့အခါအနားတစ်ခုကိုမကွေးတိုင်းဒေသကြီးမှာလက်ခံဆောင်ရွက်နိုင်တဲ့အတွက်အထူးပင်ဝမ်းမြောက်ဂုဏ်ယူမိပါကြောင်းလေးစားစွာတောကြားလိုပါတယ
်အခုလိုလူပေါင်းများစွာပါဝင်မှုအတွက်မကွေးမြို့ဒေသခံတွေကမကမကွေးမြို့မှာရှိတဲ့တက္ကသိုလ်ကောလိပ်တွေကကျောင်းသားကျောင်းသူတွေပါဝင်ခဲ့ကြပါတယ်လူ 3,400 ကျော်နဲ့6မိနစ်နှစ်ချိန်ပုံဖော်ပြီးအခုလိုဂင်းနစ်စံချိန်ဝင်ခဲ့တာလည်းဖြစ်ပါတယ်တေဥဖော်ပြသမှုမှာပါဝင်ခဲ့တဲ့မကွေးမျိုးကမဝေအောင်ကသူ့ရဲ့ခံစားချက်ကိုအခုလိုပြောပါတယ
်။စိတ်ထဲမှာတော့တမျိုးပဲပေါ့နော်။ဟိုပျော်လဲပျော်တယ်ဒီလိုမျိုးဟိုဒီလိုနေလေးမှာဒီအခုဆိုလို့ရှိရင်ကမ္ဘာပြေပုံကြီးကိုခေါ်တဲ့နေရာမှာပေါ့နော်။တော်တော်ကိုပဲအခက်အခဲအကုန်လုံးနေတယ်လေအများကြီးရှိမှာပါ။လူအများကြီးလည်းပုံနေနောက်ပြောကြတော့ဒီဝန်ထမ်းတွေဆိုလည်းတော်တော်ကိုပင်ပန်းနေပေါ့နော်။နေပူကြီးထဲမှာလိုရတဲ့အတွက်အကုန်လုံးကတော့နည်းနည်းတော့မဖြစ်မှာပဲ။မပျော်ပါနဲ့ညီမတော့
2016ခုနှစ်မှာအင်္ဂလန်နိုင်ငံကတက္ကသိုလ်ကျောင်းသား812ယောက်နဲ့အာဖရိကတိုက်ပုံဖော်ပြီးဂင်းနစ်စံချိန်တင်ခဲ့တာကိုတယ်လီနော့မြန်မာကလူပေါင်း 3,466 ဦးနဲ့မြန်မာနိုင်ငံမြေပုံကိုပုံဖော်ပြီးဂင်းနစ်စံချိန်အစ်ချိုးလိုက်တာဖြစ်ပါတယ်။မင်းဦးဆရာတော်ဖရာကြီးအနေနဲ့စာမျက်နှာ 16,000 ရှိတဲ့ပရိဂတ်သုံးပုံကိုအာကုန်ဆောင်နိုင်ခဲ့တဲ့အတွက်ဂင်းနစ်မှတ်တမ်းအဖွဲ့ကကမ္ဘာမှန်ညာအကောင်းဆုံးလူသားအဖြစ် 1984 ခုနှစ်မှာမှတ်တမ်းတင်ခဲ့ပါတယ်။ကုသိုလ်တော်ဖရာတွင်းမှာရှိတဲ့ကြောက်စာကိုလည်းကမ္ဘာအကြီးဆုံးစာအုပ်ဖြစ်မှတ်တမ်းတင်ခဲ့ပြီးလက်ရှိနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုလည်းနေအကျေကျုပ်နဲ့ထိမ့်သိမ်းခံခဲ့ရတဲ့9နှစ်နဲ့355ရက်ကိုလည်း20ရာစုရဲ့တက်တန်းရှည်ဆုံးကာလအဖြစ်မှတ်တမ်းတင်ခဲ့ပါသေးတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးတခြားဂင်းနဲ့စံချိန်မှတ်တမ်းတင်ခဲ့တာလည်းအများအပြားရှိနေပြီဖြစ်ပါတယ်ခင်ဗျာ
။ VOA သတင်းတော့ကိုထက်အောင်ခန့်ဖြစ်ပါတယ်။သောရရှင်များခင်ဗျာ။တိကျတဲ့အတိုင်းဒီကနေ့ဟာဗာလင်တိုင်ချစ်သူများနေ့ဖြစ်ပါတယ်ချစ်သူများနေ့မှာချစ်ချင်းမေတ္တာတွေနဲ့ပျော်ရွှင်စရာတွေရှိပေမဲ့သမိုင်းတကွေ့မှာတော့ထူးခြားစွာကြေကွဲစရာဖြစ်ရတည်ရှိခဲ့ပါတယ် KNU ကရင်အမျိုးသားအစည်းအရုံးရဲ့ခေါင်းဆောင်ဖရိုမန်းရှာကိုဗာလင်တိုင်နေ့မှာလှုပ်ကြံခဲ့ကြတာ10နှစ်ပြည့်သွားပြီဆိုပေမဲ့ သူ့ကိုအဓိကလက်သေးလှုပ်ကြံသွားတဲ့လက်သေးတရခန့်ကိုအခုချိန်ထိရှာမတွေ့သေးတာကြောင့်အဲ့ဒီကာလမှာတောင်းဝန်ယူခဲ့ကြတဲ့စေအစိုးရကလည်းတောင်းဝန်ရှိတယ်လို့မိသားစုဝင်တွေကပြောပါတယ်။ဒါအပြင် KNU အနေနဲ့အပြစ်ခတ်ရစဲရေးလှုပ်ထားပေမဲ့စစ်မှန်တဲ့ငြိမ်းချမ်းရေးရရှိဖို့အခက်အခဲတွေရှိနေတော့မယ်လို့ယူဆကြောင်းမိသားစုကပြောပါတယ်။ထိုင်းအခြေစိုက် VOA သတင်းနောက်မအေးမာကသတင်းပေးပို့ပါတယ်။
ကရင်မျိုးသားအစည်းအရုံးရဲ့ခေါင်းဆောင်ဖရိုမန်းရှာဟာ2008ခုနှစ်ဖေဖော်ဝါရီလ14ရက်နေ့မှာနေအိမ်မှာပဲတနက်နဲ့ပြစ်တက်ခံရပြီးလှုပ်ကြံခံခဲ့ရတာပါဒီအတွက် ARI တိုင်းပန်းတနော်မြို့တောကျောင်းရွာမှာရှိတဲ့မိသားစုအနေနဲ့နှစ်ပတ်လည်နေ့လှုပ်တဲ့အခါမှာဟောပြောပွဲလုပ်မဲ့အစီအစဉ်တွေရှိရင်အသိပေးဖို့တက်ဆိုင်ရာရဲစခန်းကလည်းမနစ်ကနီးတူလာရောက်ပြောဆိုတာတွေရှိခဲ့တယ်ဆိုပြီးဖရိုမန်းရှာရဲ့အကူဖြစ်သူအငိမ့်စားကျောင်းအုပ်ဆရာကြီးဦးတင်ရွှေကပြောပြပါတယ်
ဟုတ်လားမိတဲ့သူရတက်ဆိုင်ရကျွန်တော်တို့အုပ်စုကစခန်းတောင်းကနေလေဟိုခဏလုံးမယ်ဆိုရင်တော့ဥပမာရဝေးကဘယ်လိုပဲဝါလာမယ်ဆိုတော့အရှင်ကသာတော့အသိပေးရမယ်ဘောဘာကြောင့်လဲဆိုတော့ဆိုင်ရမေးလိုက်ရင်သူတို့လည်းပြောတတ်အောင်ဆိုတော့ခါကြီးပြောလာတဲ့အတွက်ကျွန်တော်ကဘယ်လိုပဲဝါလာမယ်ဆိုတာဘာမှသတင်းမပို့တဲ့အတွက်ဒီအခါနာအစီအစဉ်ကြီးကျယ်လုပ်ဖို့အစီအစဉ်မရှိတဲ့အကြောင်းကျွန်တော်ပြောရကြလေ
ပြီးခဲ့တဲ့နှစ်တုန်းကလည်းဖရိုမန်းရှာရဲ့နှစ်ပတ်လည်လုပ်တဲ့ပွဲမှာမိသားစုကိုစစ်ဆေးမေးမြန်းမှုတွေရှိခဲ့တာပါဖရိုမန်းရှာဟာ KNU တဲပါတာမကတိုင်းရင်းသားလက်နက်ကင်တပ်ပေါင်းစုတွေမှာပါအတွေးအခေါ်ရရက်တီချက်ကောင်းသူအဖြစ်ထင်ရှားခဲ့ပါတယ်သူတက်ရှိစဉ်ကာလမှာပဲ KNU ခေါင်းဆောင်တဦးအနေနဲ့ကိုကြိုးရှာတဲ့အပေးအယူတွေကိုမလုပ်ဘဲစစ်မှန်တဲ့ငြင်းငြင်းရဖို့အတွက်စူးစမ်းနေတာကြောင့်သဘောထားတင်းမာသူအဖြစ်သူ့ကိုစန့်ကျင်သူတွေကဝေဖန်နေကြတာပါဖရိုမန်းရှာလှုပ်ကြံခံရပြီးသူ့ကိုလှုပ်ကြံခဲ့တယ်ဆိုပြီးသတင်းထွက်ခဲ့တဲ့ဘူဆန်ပြုတ်လည်းထပ်မံလှုပ်ကြံခံခဲ့ရပါတယ်ဒီအတွက်ဖရိုမန်းရှာတေဆုံးမှုနဲ့ပတ်သက်လို့တာဝန်ရှိတဲ့လက်သက်တရားခံကိုလည်းအခုချိန်ထိတော့ဖော်ထုတ်နိုင်တာမျိုးတွေမရှိသေးပါဘူးဒီအတွက်အဲ့ဒီကာလကတာဝန်ယူခဲ့တဲ့စစ်အစိုးရနဲ့တိုင်းရင်းသားအဖွဲ့အစည်းတွေအားလုံးမှာတာဝန်ရှိတယ်ဆိုပြီးမိသားစုကဆိုပါတယ
်အကောင်လုံးတာဝန်ရှိတယ်လို့ကျွန်တော်ထင်တယ်ငြိမ်းချမ်းရေးသွားပြီးစစ်ကြတဲ့အဖွဲ့အစည်းတွေကိုဆက်ဆံရတာပဲလေအကျိုက်ပြီးတော့မှအချင်းချင်းနော်ဆင့်ငယ်တာဝန်ပေးတော့ပေးတဲ့အတွက်နောက်တစ်ခုကစစ်အစိုးရအနေနဲ့ကအင်္ဂါမန်ရှာရဲ့အတွေးခေါ်နဲ့သူတို့အတွေးခေါ်နဲ့ကဆောင့်ကျင်ဘက်ကြီးဖြစ်တဲ့အတွက်သူလဲနှုတ်ခုနကမန်ရှာတရားချင်းဟာသူလဲတောင်မတင်ဘူးလို့ကျွန်တော်တောင်ပြဖြစ်နေတယ
်ဖရိုမန်ရှာအနေနဲ့သူ့ရဲ့ရည်တည်ချက်တိုင်းလှုပ်ဆောင်နေတဲ့ကာလအတွင်းမှာလှုပ်ကြံခံခဲ့ရပြီးမဲ့ကရင်လူလူရဲ့မေတ္တာကိုရရှိတာမို့ဝမ်းနည်းမှုတွေချားကကျင့်နှက်မိတယ်ဆိုပြီးမိသားစုကဆိုပါတယ
်ကျွန်တော်မိသားစုအနေနဲ့ကတော့သူဆောင်းဆောင်တောင်ထမ်းဆောင်တဲ့နော်တက်တန်းတစ်လျှောက်မှ65နှစ်လုံးနော်သူလူချင်းနဲ့ပန်းတိုင်မရောက်ဘူးနဲ့နော်ဒါဝန်တော်လေးကြည်ကြလို့ပဲကျွန်တော်တို့ယူဆတဲ့အတွက်နောင်လဲတည်ရမယ်အတွက်အခုလည်းပဲသူရဲ့ဟိုပြည်သူတရားလုံးအတော်လေးမေတ္တာကိုတည်ရတာမျိုးကျွန်တော်တို့လည်းစိတ်ထဲမှာကျေနပ်မိပါတယ
်ဖရိုမန်ရှာလှုပ်ကြံခံခဲ့ရတဲ့10နှစ်ပြည့်အဖြစ်မိသားစုကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့မြန်မာနိုင်ငံဟာအရင်ကတည်းကပို့ပြီးလူအခွင့်အရေးချိုးဖောက်မှုတွေဆိုးဝါးလာနေတဲ့အကြောင်းနဲ့လက်ရှိအာဏာရပါတီတွေကလည်းအရင်စစ်အစိုးရရဲ့မူဝါဒလှုပ်ဆောင်ချက်တွေကိုဆက်လက်အကောင့်ထဲပေါ်နေပြီးဖိနှိပ်မှုတွေကိုသက်ဆိုးရှင်အောင်လှုပ်ဆောင်နေတာကိုမြစ်တွေ့မြင်ရတဲ့အတွက်များစွာစိတ်ပြက်မိပါတယ်ဆိုပြီးဖော်ပြထားပါတယ်မြန်မာအစိုးရနဲ့ KNU ကြားမှာ NCA လက်မှတ်ရေးထိုးထားပေမဲ့ဖရိုမန်းရှာလှုပ်ကြံခံခဲ့ရတာ10နှစ်ပြည့်တဲ့အချိန်သူ့ရဲ့သားသမီးလေးယောက်ကတော့မြန်မာနိုင်ငံကိုပြန်ဖို့အတွက်ပြည်ဝင်ခွင့်ပိတ်ပင်ခံရဆဲဖြစ်ပါတယ်ရှင်
မင်းမရဲ့သတင်းပေးပို့ချက်ဖြစ်ပါရယ်ခင်ဗျာ VOA ကနေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းညင်နဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ဗုဒ္ဓနေ့ညပဲအစီအစဉ်လေးကိုည10နာရီအထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ51 kHz 585တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ပြည်သူ့နဲ့ကျန်းမာရေးကဏ္ဍနဲ့အတူဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်တင်ဆက်တဲ့အခါမှာတော့
ဒါနဲ့တစ်ခါကကြည့်မယ်ဆိုရင်တော့ဒီတိုင်းသားလူမျိုးတွေအားလုံးကိုဒီဒန်းတူသတ်မှတ်မယ်ဆိုရင်တော့သူတို့အဖွဲ့အစည်းရှိနေတဲ့အပေါ်မှာဒီဒန်းတူညီညာမှုရာဖိတ်ခေါ်တင်တယ
်မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ NCA စာချုပ်မှာလက်မှတ်ထိုးအပြစ်ရိုက်လိုက်တာကြောင့်ငြိမ်းချမ်းရေးအလားအလာတွေဘလို့ရှိမလဲဆိုတာကိုဆွေးနွေးမဲ့အစီအစဉ်ကိုမကြခင်နားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်ပိုင်းမှာလည်းအားကစားကဏ္ဍကိုလည်းတင်ဆက်အောင်မှာပါအခုအရင်ဆုံးတော့ပြည်သူ့နဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်အစင်းအမြင့်ကြိုက်ခဲရောင်ရမ်းမှုကိုအသေးအချာဂရုတစိုက်မကုသပဲထားလိုက်ရင်နောက်ဆုံးခွဲဆက်ရတဲ့အခြေအနေအထိရောက်ရှိလာနိုင်တယ်လို့ဆိုပါတယ်။ဒါကြောင့်ယောဂအခြေအနေဆိုးမလာခင်စောစောစီစီဆရာဝန်ကိုပြသကုသတင်ပါတယ်။လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ဆက်ထားပါတယ်။
အသက်အရွယ်ဦးမင်းလာတဲ့သူတွေမှာဒူးကောင်းနေရောင်ရမ်းနာကျင်ပြီးလမ်းလျှောက်နိုင်တာမျိုးတွေကြုံတွေ့ရတတ်ပါတယ်။ခြေစစ်လက်စစ်လိုမျိုးအစ်စ်တေးသေးလေးတွေမှာရောင်ရမ်းနာကျင်မှုမရှိပဲဒူးကောင်းတွေပါပဲရောင်ရမ်းနာကျင်နေပြီးဆိုရင် OA အဆင့်အောင်ယောဂဖြစ်ဖို့ရာခိုင်နှုန်းများတယ်လို့ကြံ့ကျင်သူတွေကပြောကြပါတယ်။ OA အဆင့်အောင်ယောဂဟာယောဂပုဒ်တွေနဲ့တွေးတွေးဓာတ်ပစ္စည်းပြောင်းလဲမှုတွေကြောင့်ဖြစ်ရတာမဟုတ်ပဲအစ်စ်အတွင်းမှာရှိတဲ့အစိတ်ပိုင်းတွေနှစ်ပေါင်းများစွာယိုယွင်းပျက်စီးမှုကြောင့်ဖြစ်ရတဲ့ယောဂတစ်ခုဖြစ်တယ်လို့အယူအထုကဆရာဝန်ကြီးဖြစ်သူဒေါက်တာမင်းမင်းသိန်းကပြောပါတယ်
။ခန္ဓာကိုယ်အားကဒူးကောင်းရဲ့အတွင်းပိုင်းကိုကြာရောက်တယ်။အတွင်းရဆိုဒူးကောင်းအတွင်းပိုင်းကိုကြာရင်ကြာရင်နဲ့ပဲအဲ့ဒီဘက်ကအယူလေးကအပားလာတယ်တော့ဆိုယောဂကုံတလောက်ဖြစ်သွားပြီးဒူးကောင်းအတွင်းကိုခွင်သွားတယ်အဲ့လိုပေါ့အဲ့လိုနဲ့လည်းအဆင့်လုံးဖြစ်သွားပြောချင်တဲ့သဘောကဒီဟာစီ primary ဆိုရပြီး cost ကတော့တိတ်ပဲကြည့်လိုက်တဲ့လူဟာ aging ဆိုတဲ့အသက်ရွယ်ကြည့်လာတဲ့ process aging process ကျွန်တော်တို့မလွဲမသိရှောင်လွဲလို့မရအောင်အဲ့ aging process အတိုင်းပါလာမဲ့ pack and parcel ပေါ့လူတယောက်ရဲ့ parcel လို့ပြောလို့ရတယ်လူတယောက်အသက်ရှင်လာဆိုပတ်ရဲ့ parcel သူက parcel ထုတ်လို့ပါလာတော့တာ
OA အဆင့်အောင်ယောဂကိုရှောင်လွဲနိုင်မှုအတွက်ခန္ဓာကိုယ်ရဲ့ကိုယ်လေးချိန်တက်ရောက်နေတဲ့အစ်စ်တွေမှာထိခိုက်ပျက်စီးမှုတွေနည်းပေါင်းအောင်ကျူးဆိုက်ဖို့လိုပါတယ်။ခန္ဓာကိုယ်လေးချိန်ကိုရှော့ချပြီး BMI ကို30မကျော်အောင်ထိန်းထားသင့်တယ်လို့ဒေါက်တာမင်းမင်းသိန်းကပြောပါတယ်
။စောစောကြီးဖြစ်တာနဲ့နောက်ကျပြီးဖြစ်တာပေါ့။အဲဒါနံပါတ်1ပေါင်းဆို awareness ပေါ့။လူတွေ awareness ဖြစ်ဖို့လိုတယ်။ awareness ဆိုတာဒီ OA နဲ့ပတ်သက်ပြီးတော့လူတွေနံပါတ်1ဘာဖြစ်လို့ငါတော့ဒါဖြစ်မှာပဲ။ဖြစ်နိုင်တယ်လူရဲ့လူဖြစ်လို့ဖြစ်တယ်ဒါပေမဲ့ဖြစ်ပေါ်ပြီးတော့တွန်းအားပေးတယ်စောစောဖြစ်စေတဲ့အကြောင်းအရာကြီးပါ။ခုနကျွန်တော်တို့ဆွေးနွေးကြသလိုပေါ့နော်။နံပါတ်ကနေပုံတိုင်းမှာ lifestyle ပေါ့ lifestyle ကျွန်တော်ချိန်ရမယ် lifestyle ဆိုတာလွယ်တူပါပဲသူကတော့ဝိတ်များနေရာကို weight ချမယ် weight မများစီနဲ့တတ်မှတ်ထားတဲ့အနည်းဆုံးတော့ခုနောက်ပိုင်းပြောတာ BMI နဲ့တိုက်မှာ30 BMI နဲ့ကျော်တိုင်းထေချာပေါ့ပြလေးစားကျော်ဖြစ်တယ်လို့ပြောလာအဲကျတော့ BMI တအားမတက်အောင်ကိုကချိန်သေးရမယ
်ဒီကောင်းနေခွင်ပြီးပုံပြတ်နေပြီဆိုရင်တော့ OA အဆင့်အောင်ယောဂအဆင့်မြင့်နေပါပြီယောဂအဆင့်မြင့်နေတဲ့ OA အဆင့်အောင်လူနာတွေမှာစေဘာတွေနဲ့ lifestyle ပြောင်းလဲမှုတွေဟာထိရောက်မှုမရှိတော့ပဲခွဲစိတ်ကုသမှုတွေပြုလုပ်ဖို့လိုအပ်လာတယ်လို့ဒေါက်တာမင်းမင်းသိန်းကပြောပါတယ
် late stage ဖြစ်လာရင်တော့ဒီ early stage တွေက fail ဖြစ်တာရဲ့နားလာတယ်နေစဉ် quality of life တွေကတိတ်မကောင်းလာအောင်ဆိုတော့ခုနကဆေးတောက်တဲ့နီးလန်းတွေကတိတ်ပြီးတော့အသုံးမဝင်တော့ဘူး။ဒါဆိုတော့ခွဲစိတ်ပြုတ်ပြင်ရတာ။ခွဲစိတ်ပြုတ်ပြင်ရတာလည်းနှစ်မျိုးရှိပါတယ်။အလေလက်လောက်ဆင့်ရှိတယ်ဆိုတော့ arthroscope ဆိုတဲ့ keyhole surgery အထဲထဲမှာပေါက်ဖောက်ပြီးတော့ကျွန်တော်တို့ဒီဖာသွားခုနကပြဲသွားတဲ့ပြက်ပြဲသွားတဲ့ဒီ cartilage နေရာလေးကိုအချားနေရာနေပြီးတော့ဟာလာ cartilage ကိုအဲ့နေရာကိုကျွန်တော်အစားထိုးတာမျိုးတွေအဲ့နေရာကိုအပေါက်လေးဖောက်ပြီးတော့ခန္ဓာကိုယ်ရဲ့မဲရိုးဆိုတဲ့ရိုးရင်းချင်းစီကနေပြီးတော့အထက်ကိုတက်လာပြီးတော့သူကနေရာယူပွားပေးတာမျိုးပေါ့အဲအဲ့ဒါတော့လေလန်းဆင်းလောက် early stage လောက် early stage နဲ့လေလန်းဆင်းလောက်ရတယ် late stage ဆိုရင်တော့ခွဲစိတ်ကုသတဲ့နီးပေါ့အဲ့ဒါဒူးကောင်းစားထိုးတယ်ပေါ့ total knee arthroplasty အဲ့ဒါကိုပဲတစ်ချမ်းနဲ့ဖြစ်တယ်ဆိုရင် unicondylar arthroplasty တစ်ချမ်းဒူးကောင်းတစ်ချမ်းနဲ့စားထိုးတယ်တို့မို့ရှေ့ပိုင်းလေးပဲဖြစ်တယ်ဆိုရင်တော့ patellofemoral arthroplasty တော့ဒူးကောင်းရှေ့ပိုင်း knee cap ပေါ့ဒီ patella ဆိုဂုံချင်းကျိုးလောက်ပတ်ဝန်းကျင်လောက်ပဲစားထိုးတာပေါ့အဲ့ဒီပိုင်းဆိုရင်တော့ late stage ဖြစ်သွား advanced ဖြစ်သွားကြတော့အဲ့ဒါဆိုရင်တော့ခွဲစိတ်ကုသတဲ့နီးနဲ့ပဲကုသလို့ရတာပေါ့ အိုးအေးဆေးရောင်ယောဂစဖြစ်ဖြစ်ချင်းမှာအစ်ကိုMRI ရိုက်ကြည့်မယ်ဆိုရင်ဆေးဝါးတွေနဲ့လေ့ကျင့်ခန်းတွေကိုအသုံးပြုပြီးယောဂပုံဆိုးလောင်ထိန်းထားနိုင်တယ်လို့ဒေါက်တာမင်းမင်းသိန်းကပြောပါတယ်။အာလီစတေဆိုတော့ဒီကျွန်တော်တို့ဒါကတော့ခုနပြောဆိုတော့ MRI ဆိုတဲ့ဒီတန်လန့်တက်မှန်တဲ့ရိုက်မှသာလဲကတ်တလစ်ရှိပမာဏအထူပါသူရေတဲ့ပမာဏဘယ်လောက်ရှိနေတယ်ဘယ်လောက်ကာဘာလောက်ထားတယ ပေါ့လေစေဝါတွေတောက်ပြီးမှအဲအာလီစတိတ်ကိုကာကွယ်တဲ့အဆင့်ရနေပြီးတော့အခုဆရာတို့ဘယ်လိုဖြစ်လာအောင်ဆိုအခုဒီနေ့ platelet rich plasma ဆိုတော့ထိုးတာပေါ့နော်ခန္ဓာကိုယ်ရဲ့ဆဲကိုအသုံးပြုပြီးတော့ platelet ကိုအသုံးပြုပြီးတော့အခြားနည်းပညာတွေနဲ့ပေါင်းပြီးတော့အသူကြီးအတော်လကောင်းသူနဲ့ hyaluronic acid ဆိုတဲ့နှစ်ခုပေါင်းပြီးထိုးလိုက်ရင်အာလီစတိတ်ဒီမှာဆိုရင်ကုနာဆေးဝါးတွေလောက်တာတဲ့ကျွန်တော်သူခန္ဓာကိုယ်ထဲမှာရှိတဲ့ကိုယ်အုံးဆဲကိုကိုယ်အသုံးချပြီးတော့သူကပွားများပြီးတော့ကိုယ့်ရဲ့ဒီပျက်စီးယိုရင်းသွားတဲ့ဒီကက်တလစ်ရှိကိုသူကပြန်ပြီးဖာထေးပြီးတော့ပြုတ်ပြင်းသွားတယ်ဆိုတော့ဤပညာတွေပေါ်လာတဲ့အတွက်အဲ့ဒီ early stage ဆိုရင်တော့ဒီကောင်ကပို့ပြီးတော့ဟိုဒီနောက်ဆုံး recent ဖြစ်တာပေါ့နော် updated ဖြစ်တာပေါ့
OA အဆင့်အောင်ယောဂဟာယောဂအဆင့်မြင့်သွားပြီဆိုရင်ခွဲစိတ်ကုသမှုခံယူဖို့လိုအပ်လာတာကြောင့်ယောဂအဆင့်မြင့်ငယ်မှာဆော့ဆော့ဆီဆီသိရှိအောင်ဖော်ထုတ်ကုသမှုခံယူထားတဲ့နေအကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန့်ဆောပါ
ဒေါက်တာတန်းစောတင်ပြတဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရတာပါအခုတော့ဦးကျော်ဇန်တာရဲ့မျက်မှောက်မြမရေးရသုံးသက်ချက်ဖြစ်ပါတယ်ဒီတစ်ပတ်ဆွေးနွေးကမှာတော့ NCAP လုံးကျော်အပြစ်ရစဲရေးသဘောတူညီချက်ကိုမွန်ပြည်သူပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့လက်မှတ်ရေးထိုးလိုက်ခြင်းဟာမြမနိုင်ငံရေးဒီငြိမ်းချမ်းရေးဖြစ်စဉ်အတွက်ဘယ်လောက်ထိအရေးပါပါသလဲတိုင်းသားရေးရာတွေကိုတောက်လျှောက်လေးလာသုံးသက်နေတဲ့ရန်ကုန်အခြေစိုက် VOA သတင်းတော့ဦးမိုးစုံနဲ့ကိုဦးကျော်စံသာတို့ဆွေးနွေးသုံးသပ်ထားပါတယ
်ဘုရားခမယာဦးမြန်မာနိုင်ငံမှာ NCA လို့ခေါ်တဲ့ပြည်လုံးကျော်အပြစ်ခတ်ရစဲရေးသဘောတူညီချက်ကိုမွန်ပြည်သက်ပါတီနဲ့လာဟုအဖွဲ့တို့လက်မှတ်ရေးထိုးကြပါတယ်ဒါဟာတိုင်းရင်းသားတွေနဲ့ဖြစ်လာခဲ့တဲ့ပြည်တွင်းစစ်အတွက်ငြိမ်းချမ်းရေးဖြစ်စဉ်အတွက်ဘယ်လောက်ထိအလားအလာကောင်းတယ်လို့ကိုမိုးစုံအကြံဉာဏ်သုံးသပ်လိုပါသလဲ
ဟုတ်ကဲ့အခုဒီမွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးပေါ့လေ LDU တို့လက်မှတ်ရေးထိုးတာဆိုရင်ဒါ NLD အစိုးရလက်ထက်နှစ်နှစ်အတွင်းမှာပထမဆုံးပါဝင်လက်မှတ်ရေးထိုးတဲ့အဖွဲ့လို့ပြောရမှာဖြစ်ပါတယ်ဗျဒါဥသိမ်းစိန်အစိုးရလက်ထက်တုန်းကရှိ NCA ဖြစ်ပေါ်ဖို့အတွက်ကိုအဖွဲ့16ဖွဲ့လောက်ပါဝင်ဆွေးနွေးခဲ့ကြတယ်နောက်ပိုင်းမှာဆွေးနွေးတဲ့အချိန်မှာမပါဝင်ခဲ့တဲ့ဝါတို့ပါတို့ပါဝင်ပေါ့လေဒီ15ဖွဲ့လောက်ကိုလက်မှတ်ရေးထိုးဖို့ဖိတ်ခေါ်တယ်တကယ်တမ်းကျတော့10ဖွဲ့ပဲထိုးတယ်ပေါ့အဲ့ဒီအနေထားအနေပေါ်မှာအခုဒီ NLD စကောအဖွဲ့မှာတော့2ဖွဲ့ပထမဆုံးပါဝင်လာတယ်ဆိုတော့ဒီဟာမြန်မာငင်းချင်ဖြစ်စဉ်အတွက်ဆိုလို့ရှိရင်ဒါအလားအလာပိုကောင်းလာတယ်လို့ပြောလို့ရနိုင်မယ်ထင်ပါတယ်ခင်ဗျဟုတ
် NCA လက်မှတ်ရေးထိုးတဲ့ဖွဲ့မထိုးတဲ့ဖွဲ့ဆိုပြီးတော့2ဖွဲ့ကွဲလွန်တဲ့သဘောအစကတည်းကရှိနေပါတယ်ဆိုအခုခါမှာမွန်ပြည်သူတို့ကဒီဘက်မှာထိုးလိုက်တော့NCA လက်မှတ်ထိုးမထိုးဆိုတော့အဲ့နှစ်ဖွဲ့အကြားမှာကွဲလွန်မှုပိုပြီးရောများပြင်းထန်လာတယ်လို့သုံးသပ်ရင်ရောရမလားခင်ဗျာ
ဟုတ်ကဲ့အဲ့ဒီဟာကတော့သူတို့ဒီလက်မှတ်ရေးထိုးတဲ့အချိန်မှာတော့ဒီတဖွဲ့ချင်းစီရဲ့သဘောထားနဲ့ဆုံးဖြတ်ဖို့ဆိုတဲ့ဟာမျိုးတွေသူတို့ကြားထဲမှာညှိနှိုင်းထားတာရှိပါတယ်ဗျအဲ့ဒါဆိုတော့အဲ့ဒီလူမျိုးကြီးပြောဖို့တဲ့ပေါ့လေဒီတချို့ဟာတွေမှာတော့ဒီအစိုးရဘက်ကဘူဝါရနဲ့သက်ဆိုင်တယ်လို့တဖွဲ့ချင်းစီရဲ့အယူဆအနေနဲ့သက်ဆိုင်တယ်လို့ထင်ပါတယ်ဗျသူတို့အဖွဲ့တွေအတွင်းထဲမှာကတော့ GNC လက်မှတ်ရေးထိုးရေးဟာတဖွဲ့ချင်းစီရဲ့ဆုံးဖြတ်ချက်နဲ့သွားမယ်ဆိုတဲ့ဘူဝါရရှိပြီလားဆိုတော့ဟိုလိုမျိုးကြီးလမ်းကြောင်းကြီးတိတိကျကျကြီးကွဲထွက်နေတယ်လို့တော့ပြောလို့မရဘူးလို့ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့အဲ့တော့လက်မှတ်ရေးထိုးရေးဖြစ်စဉ်နဲ့ပတ်သက်ပြီးတော့လုံထုံးလုံနည်းနဲ့ပတ်သက်တဲ့ပြဿနာကတော့ထားလိုက်ပါတော့အဲ့ဒါကိုညှိလို့ရနိုင်ရထားပါအောင်တော့မူဝါဒနဲ့ပတ်သက်ပြီးကွဲလွဲချက်ကြတော့ညှိလို့ရနိုင်ပါမလားအဓိကကွဲလွဲတဲ့မူဝါဒကဘာလဲခင်ဗျအဲ့မှာ
အဓိကကွဲလွဲတဲ့မူဝါဒကတော့ဒီအစိုးပိုင်းတော့ဒီအားလုံးပါဝင်ရေးဖြစ်စဉ်ပေါ်မှာအားလုံးမပါဝင်တာပေါ့လေအားလုံးကိုမဖိတ်ခေါ်ဘူးဆိုတာကျွန်တော်တို့ဒီပလောင်တို့ကိုကန်တို့အေအေတို့ကိုလက်မရေးထိုးဖို့မဖိတ်ခေါ်ဘူးတော့ဒီအခုလာဟုအဖွဲ့အစည်းတို့ ANC တို့ပေါ့လေနောက်ဒီအရင်တော့ရှိခဲ့တဲ့ဒီလူအန်တို့ဖွဲ့တွေကတော့လက်မရေးထိုးကြမလို့ပါဝင်ဆုံးမနိုင်ငံဆွေးနွေးပွဲတွေမှာပါဝင်တယောက်ဖို့ရတယ်ဆိုတော့မှပြောဆိုခဲ့ရရှိရပေါ့လေအဲ့လိုအနေထားနဲ့စပါမှာအမူဝါဒတွေကတော့အရင်ကအမျိုးကြီးရှိရပေါ့လေရှိရဆိုတော့အားလုံး ပါဝင်လာရေးအတွက်ဆိုရင်တော့အစိုးရဘက်ကတော့ဒီဘူဟာထတရက်ကိုအားလုံးလက်ခံနိုင်တဲ့ဟာမျိုးကိုရေးဆွဲဖော်ဆောင်မှုလို့လုပ်မယ်လို့တော့မြင်ပါတယ်ဗ
ျဆိုတော့တချို့အဖွဲ့လက်မှတ်မထိုးသေးတဲ့မြောက်ပိုင်းဘက်ကအဖွဲ့တချို့ကပြောကြတာကတော့အစိုးရရဲ့သဘောထားအထူးသဖြင့်တပ်မတော်ရဲ့သဘောထားဟာသူတို့လက်နဲ့အရင်ဆွန့်ခိုင်းပြီးမှတဘောတူညီမှုရယူမယ်ဆိုတဲ့သဘောထားမျိုးအများအားရှိနေတယ်လို့ပြောကြတယ်ခင်ဗျာအဲ့လိုကြားရပါတယ်အဲ့ဒီဟာကဘလောက်မှန်ပါသလဲအဲ့ဒီအချက်ကဘလောက်အရေးကြီးသလဲခင်ဗျာ
အဲ့ဒီဟာတွေကတော့ကျွန်တော်တို့လေးလာထားတော့ပေါ့လေသိထားသလောက်ဆိုရင်တော့အခုဒီ21ရာစုပင်လုံကိစ္စတွေတည်းမှာသူတို့ဆက်လက်ဆွေးနွေးရတဲ့မှာအဲ့ဒီအပိုင်းတွေပါဝင်တယ်လို့သိရပါတယ်ဗျာဒီနိုင်ငံရေးဆွေးနွေးပွဲတွေခဲမှာပဲအကြေလဲဆွေးနွေးပြီးတော့မှဆုံးဖြတ်ကြမယ်ဆိုတဲ့အနေအထားမျိုးကိုသိရပါတယ်ဗျာ
ဆိုတော့အဲ့ဒီနိုင်ငံရေးဆွေးနွေးပွဲကိုရောအဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေလို့ပြောတဲ့အဖွဲ့တွေကတယောက်မှအလားလားရှိပါသလား
ပြီးခဲ့တဲ့ဒုတိယပင်လုံဆွေးနွေးပွဲမှာတော့ဆိုရင်တော့သူတို့အစိုးရဘက်ကလည်းဖိတ်တယ်နောက်ပိုင်းမှာတော့သူတို့တွေကတဖွဲ့ချင်းစီအနေနဲ့ဖိတ်တာမျိုးကိုလည်းမကန်ဘူးသူတို့ခုနှစ်ဖွဲ့ပေါ့ပေါင်းစည်းထားတဲ့ FBNCC အနေနဲ့ဖိတ်တယ်ဆိုရင်သူတို့အနေနဲ့စဉ်းစားမယ်ဆိုရင်မျိုးတယောက်မှဆွေးနွေးမျိုးတွေရှိခဲ့ပါတယ်ရှိခဲ့တယ်ဆိုတော့နောက်ပိုင်းဒီဝေးစားတဲ့အချိန်မှာတော့ဒီတရုတ်နိုင်ငံရဲ့ဂျာဝင်စည်းစမ်းမှုရာတော့သူတို့တက်ရောက်လာတာရှိပါတယ်ဒါပေမဲ့အဲ့ဒီထဲမှာသူတို့အနေနဲ့ပါဝင်ဆွေးနွေးဖို့တော့ဆုံးဖြတ်ချက်ချတဲ့အပိုင်းတွေတို့ဘာလို့ပါဝင်နေဟာမျိုးတွေနေရတဲ့အချိန်မှာသူတို့တွေက27ရာစုပင်လုံးဖွင့်ပွဲပြီးတဲ့နောက်မှာသူတို့ဆက်လက်မတက်ဘဲနဲ့ပြန်သွားတဲ့အနေအထားမျိုးတွေတော့ရှိပါတယ်ဗျ
ဟုတ်ကဲ့အဲ့ဒါကြောင့်ကျွန်တော်အခုလာမယ့်အစည်းအဝေးမှာကြတော့ရောအဲ့ဒီတဲ့အချိန်နဲ့တိုးတက်ကောင်းမွန်ပြီးတော့သူတို့တက်လာနိုင်မယ့်အလားလောက်မြင်ပါသလားခင်ဗျာ
ဟုတ်ကဲ့အဲ့ဒီဟာတော့ဒီအခုလောလောဆယ်အနေအထားရဆိုရင်တော့စူရဘကငင်းချိုင်းရဲ့ကွန်ဖရင်ဟာ NCA ကိုလက်မှတ်ရေးထိုးတဲ့အဖွဲ့ရင်းနဲ့တောက်လျှောက်ထိတွေ့ဆက်ဆံပေါ်ဆွေးနွေးနေတဲ့အနေအထားတွေရှိပါတယ်နောက်တချိန်ထဲမှာပဲဒီတရုတ်နိုင်ငံဘက်ကလည်းဒီတရုတ်နိုင်ငံအခြေစိုက်အဖွဲ့အစည်းတွေနဲ့အစိုးရနဲ့ဂျာမန်ငြိမ်းချမ်းရေးပြည်လည်ဖို့ရဖို့ဆိုတော့ဂျာဝင်စီစက်နေတဲ့အနေအထားတွေလည်းရှိပါတယ်။ရှိတော့အဲ့ဒီဆွေးနွေးမှုတွေအပေါ်မှာပဲမူတည်ပြီးတော့မှပါဝင်တယောက်မှမတယောက်ပေါ့လေသူရဲ့ဆွေးနှစ်ဖက်ဂျာမန်ဆွေးနွေးကြတဲ့ဟာတွေပြည်လည်မှုရှိမရှိပေါ်မှာပဲမူတည်ပြီးတော့ပဲပြောလို့ရမှထင်ပါတယ်ဗျ
။အခုလက်မှတ်ရေးထိုးတဲ့လာဟူရောမွန်ပြစ်သစ်ပါတီရောဒီအဖွဲ့တွေကအင်အားဆိုတာတဲ့အထူးသဖြင့်မွန်ပြစ်သစ်ပါတီဆိုလို့ရှိရင်တောင်ပိုင်းလှုပ်ရှားတဲ့အဖွဲ့တွေထဲမှာ KNU တို့ဘာတို့ကအစွမ်းနဲ့ပြည်လဲသွားရင်သူတို့ကအထူးရက်တည်နေလို့မရတော့ဘူးဒါဒိုမီနိုအက်ဖက်ပေါ့လေတယောက်လဲရင်အကုန်လုံးလိုက်ပြီးမှီသွားတဲ့သဘောမျိုးအဲ့ဒါကြောင့်မလွှဲမသွေလက်မှတ်ရေးထိုးရတယ်ဆိုတဲ့သဘောမျိုးလည်းသုံးသပ်ကြတာရှိပါတယ်လောက်ဦးဆိုတာလည်းပဲသိပြီးတော့မဖြစ်လောက်ဘူးဆိုပြီးတော့လည်းတချို့ကတွက်ကြတာလည်းရှိပါတယ်ဆိုတော့အခုဒီအဖွဲ့နှစ်ဖွဲ့လက်မှတ်ရေးထိုးတာတကယ်တော့သိတိတရားအရေးပါသလားသူတို့တွေဝေဖန်ကြတာမှန်ပါသလား
ဟုတ်ကဲ့ဒီလက်နက်ကိုင်အင်အားတွေအနေနဲ့ရတက်ဖာမယ်ဆိုရင်တချို့ကအဲ့လိုဝေဖန်တဲ့ဟာမျိုးတွေရှိရပေါ့လေဒါပေမဲ့တစ်ဖက်ကကြည့်မယ်ဆိုရင်တော့ဒီတိုင်းသားလူမျိုးတွေအားလုံးကိုဒီဒန်းတူသတ်မှတ်မယ်ဆိုရင်တော့သူတို့အဖွဲ့အစည်းတွေရှိနေတဲ့အပေါ်မှာဒီဒန်းတူမျိုးများမှုရဖိတ်ခေါ်တင်တယ်လို့အဲ့လိုမျိုးပဲပြောရမှာဖြစ်ပါတယ်ဗျနောက်တစ်ချက်အနေနဲ့တော့ဒီ NCA လက်မှတ်ရေးထိုးပြီးတဲ့နောက်မှာဆိုရင်ဒီနိုင်ငံရေးဆွေးနွေးပွဲတွေသူတို့လူမျိုးစုတွေကြားမှာကြည်ကြဲတဲ့ဆွေးနွေးလာမယ်ဆိုရင်အခုတွားနေတဲ့လမ်းကြောင်းပေါ့ဒီ Federal ပြည်ထောင်စုတိဆောက်ရေးတွားမယ်လမ်းကြောင်းမှာဆိုရင်သူတို့အတွက်ကလက်မှတ်မထိုးဘဲနဲ့ရပ်တည်နေတဲ့အနေအထားတဲ့လက်မှတ်ထိုးပြီးတော့မှဒီနိုင်ငံရေးလမ်းကြောင်းပေါ်မှာပါဝင်လာမယ်ဆိုရင်တော့အင်အားတည်းအနေနဲ့ရှိလာမယ်လို့မြင်ကြည့်လို့ရပါတယ်ဗျ
တကယ်တော့ညီညာရေးဆိုတာအပြန်လှန်ယုံကြည်စိတ်ချမှုပေါ့ဗျ mutual trust အဓိကအရေးကြီးဆုံးဖြစ်မှထင်ပါတယ်အဲ့လိုမဟုတ်ဘဲနဲ့အခြေအနေတရားကြောင့်မလွှဲတာလို့ဒါနိပြုရဲ့တခုသုံးတဲ့အနေနဲ့အပြစ်ခတ်ရဆက်ရတယ်ဘာညာလုတ်တယ်ဆိုရင်တော့သိအစဉ်ပြေမှပြေမှပေါ့လေဆိုတော့တခုလုံးကိုလွှမ်းခြုံသုံးသပ်ရင်ဘုံဆိုဘယ်လိုပြောလို့ပါလဲ
ဟုတ်ကဲ့အခုကတော့အများဆုံးပြောနေကြတာကတော့ဒီဟောပေါ့လေအစိုးရမှာဆိုလို့ရှိရင်လည်းအစိုးရနှစ်ရက်ရှိရဆိုပြီးဝေဖန်မှုတွေလည်းရှိနေဆိုတော့တော်တော်များများကလည်းအဲ့ဒီအချက်ပေါ်မှာကြည့်နေရရှိပါတယ်။နောက်တစ်ချက်ကလည်းကျွန်တော်ဒီ2008ဖွဲ့စည်းပုံရပေးထားတဲ့ဘောင်တွေကနေလည်းလှုပ်ရှားနေရတဲ့လုပ်ကံဆောင်ရွက်နေတဲ့အနေအထားမျိုးဆိုတော့အဲ့ဒီပေါ်ဒီမှာလည်းဝေဖန်ရက်တွေရှိပါတယ်ဗျ။အဲ့ဒီအနေအထားတွေမှာနိုင်ငံတကာရဲ့အမြင်တွေရောဒီတိုင်းသားတွေရဲ့အမြင်တွေရောပြောင်းလဲသွားအောင်တချို့အနေအထားလေးတွေကိုဒီနိုင်ငံတော်ဘက်ကနေပြောင်းဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်နောက်ဒီ2008ဥပဒေနဲ့ပတ်သက်ပြီးတော့မှယုံကြည်မှုမရှိကြရဲသူရဲ့ဝေဖန်နေတဲ့အချက်တွေကိုတကယ်တမ်းကြီးကြီးလေးလေးဆွေးနွေးပြီးတော့ပြောင်းလဲနိုင်တဲ့အနေအထားရှိမယ်ဆိုတော့ဆရာခွန်သာပြောလိုမျိုးအပြန်လိုက်ယုံကြည်မှုတွေပို့ပြီးတော့တက်လာတဲ့အနေအထားမျိုးတွေရှိလာမယ်လို့မြင်မိပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်အခုအပြစ်ခတ်ရဆဲရေးသဘောတူတဲ့အဖွဲ့တွေနဲ့သဘောမတူတဲ့အဖွဲ့တွေကိုအကြည့်လိုက်မယ်ဆိုရင်ထိုင်းမြန်မာနေဆက်ကအဖွဲ့တွေကသဘောတူတယ်တရုတ်မြန်မာနေဆက်က ဖွဲ့ရသဘောမတူဘူးဆိုပြီးတော့အကြမ်းမြင့်သုံးသပ်စရာဖြစ်နေပါတယ်ဆိုတော့ဒီကနှစ်ခုကိုကြည့်တော့အဖြစ်သူတို့နိုင်ငံရဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအပေါ်မှာထောက်ခံအပေးမှုဘလို့ကွာဟနေလို့များအဲ့လိုဖြစ်ရတယ်လဲဆိုတာသုံးသပ်ပေးပါဦးခင်ဗျာ
ဟုတ်ကဲ့ဒီရုပ်ကတော့မြန်မာပြည်နဲ့နေဆက်ဒေသတွေမှာနိုင်ငံရေးရဖို့အင်တန်လူလားနေရလို့သူကလည်းပြောဆိုပါတယ်ဗျမြန်မာပြည်ပေါ်မှာယင်းမြို့မှန်မှုတွေရှိတယ်နောက်တောက်လျှောက်လဲဒီ one belt one road ဆိုရဲအစီအစဉ်မျိုးတွေအကောင့်ထဲပေါ်ဖို့ရှိနေတဲ့အနေအထားမျိုးတွေနောက်ဒီတဘောတန်ခွေပိုင်လိုင်းတွေရေနံပိုင်လိုင်းတွေကိုလည်းသူတို့လုံဆောင်နေတဲ့အနေအထားမျိုးတွေပေါ်မှာအလုံးကိုတုံ့တက်ချင်ပါတော့ပြုပြည်ဘက်ကဒီငင်းချင်းဖြစ်စဉ်ပေါ်မှာဒီလိုလာတဲ့သဘောမျိုးတွေလည်းတွေ့ရတယ်ပို့ပြီးတော့မှပါဝင်ပတ်သက်လာတဲ့အနေအထားမျိုးတွေလည်းတွေ့ရပါတယ်ဗျာတွေ့ရပါတယ်ဆိုတော့အဓိကအချက်အနေနဲ့ကတော့ဒီကျန်းသားလက်နက်ကိုင်ဖွဲ့ရဲ့တောင်းဆိုချက်တွေနဲ့ကျွန်တော်တို့ဒီအစိုးရနဲ့ကြားထဲမှာတော့သူညှိနှိုင်းနေတဲ့အချက်တွေကတချို့ဟာတွေကလိုအပ်ချက်တွေတချို့ရှိနေသေးတဲ့ကြောင့်မလို့ဒီလိုမျိုးကြံ့ကြာနေသေးတယ်လို့လက်မှတ်ပါဝင်လက်မှတ်မြေးထိုးသေးဘူးလို့ပဲသုံးသပ်ရမှာဖြစ်ပါတယ်ဗျဒီသူရဲ့မပြေလည်တဲ့အချက်တွေအားလည်းတရားဝင်ထုတ်ပြန်တဲ့အချက်မျိုးတွေမရှိတော့ကျွန်တော်တို့ဘက်ကတော့ဘယ်အချက်ပဲချက်ဆိုတာမျိုးထောက်ပြဖို့ကတော့တော်တော်လေးတော့ခဲရင်ပါလေဗ
ျဟုတ်ကဲ့အခု MCA လက်မှတ်ရေးထိုးတဲ့အဖွဲ့တွေနဲ့လက်မှတ်မရေးထိုးတဲ့အဖွဲ့တွေရဲ့အချင်းချင်းသူတို့အချင်းချင်းဆက်ဆံရေးရောဘယ်လိုရှိပါလဲခင်ဗျာ
ဟုတ်ကဲ့အစောပိုင်းတော့ကျွန်တော်တို့ဒီ NCA လက်မှတ်ရေးထိုးထားတဲ့၈ဖွဲ့နဲ့ဆိုလို့ရှိရင်တော့ဒီမထိုးသေးတဲ့အဖွဲ့တွေကြားထဲမှာတန်းနှစ်ဖက်ညီတိုင်းဆွေးနွေးတာရေးဆက်ဆံတာရှိရဆိုမျိုးတွေတည်ရပါတယ်။နောက်ပိုင်းနေမှာဆိုရင်အထူးသဖြင့် UNFC အဖွဲ့နဲ့ဒီ NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဆိုလည်းထိုင်းနိုင်ငံမှာပြန်လည်တော့တွေ့ဆုံဆွေးနွေးတာတွေညီတိုင်းတာတွေရှိရဆိုပြီးတော့တည်ရပါတယ်ခင်ဗျာ။ဟိုလိုမျိုးကြီးဆက်ဆံရေးပြပြားပါမှမတွေ့ဆုံတဲ့သဘောမျိုးသဘောထားတင်းပါတဲ့အနေအထားမျိုးတွေမျိုးပေါ့လေဒီလိုပဲရေးထိုးတဲ့အဖွဲ့နဲ့မထိုးတဲ့အဖွဲ့ကြားမှာတင်းပါတဲ့ဆိုတဲ့အနေအထားမျိုးတွေတော့ကျွန်တော်တို့အခုချိန်ထိတော့မတွေ့နေသေးပါဘူးဗျာ
နောက်တစ်ခုက ANC ရခိုင်အမျိုးသားကွန်ဂရက်စ်အဲ့ဒီအဖွဲ့က NC မှာလက်မှတ်ရေးထိုးမယ်လို့ပြောပြီးတော့နောက်ဆုံးအချိန်မှာမရေးထိုးတော့ဘူးလို့သူကပြောလိုက်ပါတယ်အဲ့ဒီဟာကဘယ်လောက်ထိဘယ်ရိုက်ခတ်နိုင်မှာလဲဒီဆွေးနွေးပွဲမှာ
ဟုတ်ကဲ့အဲ့ဒီဟာကတော့ကျွန်တော်တို့သုံးသပ်ဖို့လည်းနည်းနည်းတော့ဖြစ်ပါလေဗျာသူတို့ရဲ့ထုတ်ပြန်ချက်မှာဆိုရင်တော့သူတို့ဒီ UNFC ဘက်ကနေပြီးတော့တင်ပြထားတဲ့အချက်၈ချက်ပေါ့လေနောက်ပိုင်းသူတို့၉ချက်လို့လည်းပြောတယ်ဒီအချက်၈ချက်ကိုအပြီးပြတ်ပဲဆွေးနွေးနိုင်သေးတဲ့အနေအထားကြောင့်မလို့သူတို့ပေါင်ဝင်လက်မှတ်မရေးထိုးနိုင်သေးဘူးဆိုတဲ့ဟာမျိုးထုတ်ပြန်တာပေါ့လေနောက်တစ်ချက်ကလည်း Greenie သူတည့်ရေးပါတီ KNPP ဘက်မှာပြီးခဲ့တဲ့လပိုင်းနေရာဖြစ်ပေါ်ခဲ့တဲ့ရဲဘော်၃ယောက်တပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှပြည်ပြည်လည်းလည်းမရှင်းလင်းနိုင်သေးတဲ့အနေအထားတည့်ရကြောင့်မလို့ပေါင်ဝင်လက်မှတ်မရေးထိုးသေးဘူးဆိုတဲ့အနေအထားမျိုးပြောပါတယ်ဗျာအဲ့ဆိုတော့အဲ့ဒီအချက်တွေကိုပြည်လည်အောင်ညီနိုင်ရင်တော့နောက်ပိုင်းမှာပါဝင်လာလို့ပြောလို့ရမှာဖြစ်ပါလိမ့်ကြ။
ကျောင်းဆန္ဒဆွေးနွေးတင်ဆက်တဲ့မြမမျက်မှောက်ရေးအားအစီအစဉ်ပဲဖြစ်ပါရခင်ဗျာအခုတခါတော့တပတ်တွင်းအားကစားသတင်းစင်တွေကိုစူးစီးထားတဲ့အားကစားအစီအစဉ်ကိုကိုရန်နိုင်ကတင်ပြမှာပ
ါဟာပါကျွန်တော်ရန်နိုင်ပါ VOE ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်2018ဆောင်းအာဆီအိုလံပစ်ပြိုင်ပွဲကိုတော့တောင်ကိုရီးယားနိုင်ငံပျုံချန်းမြို့မှာပြီးခဲ့တဲ့တောက်ကြနေ့ကစတင်ဖွင့်လှစ်လိုက်ပါပြီ။ပရီးမီးယားလိဂ်ကလန်ဒန်မြောက်ပိုင်းဒါဘီမှာတော့ဟယ်ရီကိန်းရဲ့ဂိုးနဲ့စပေါ့စ်ကအာဆနယ်ကိုနိုင်သွားသလိုမန်စီးတီးကလည်းနိုင်ပွဲတွေဆက်ခဲ့ပါရယ်။အမေရိကန်ကနာမည်ကြီးဘတ်စကတ်ဘောကစားသမားဒွိန်းဝိတ်ဟာသူ့ရဲ့အသင်းဟောင်းမိုင်အမီဟိတ်ကိုပြန်ပြီးတော့ပြောင်းသွားခဲ့ပြီဖြစ်ပါရယ်။ဒီလိုတစ်ပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါရယ်ခင်ဗျာ။2018ပြောင်းချမ်းဆောင်သည့်အိုလံပစ်ပြိုင်ပွဲကိုတော့တောက်ချာနေကစတင်လိုက်ပါပြီ။အိုလံပစ်အားကစားခွင့်ကြီးမှထွန်းကြီးမဲ့မိရှုတိုင်ကိုတည်ဆောင်တဲ့အခမ်းအနားမှာတော့နိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘက်ရှ်နဲ့ကမ္ဘာကျော်ရုပ်ရှင်မင်းသားဂျက်ကီချန်တို့လည်းပါဝင်ပြီးတော့မိရှုတိုင်ကိုတည်ဆောင်ခဲ့ကြပါတယ်။ဖေဖော်ဝါရီ9ရက်နေ့ကကျင်းပခဲ့တဲ့ဒီဖွင့်ပွဲအခမ်းအနားကိုတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်၊အမေရိကန်သမ္မတမိုက်ပန်၊ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်တို့ပါဝင်ကမ္ဘာကောင်းဆောင်တို့လည်းတက်ရောက်ခဲ့ကြပါတယ်။ဒီနေ့မှာထူးခြားတာကတော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်ရညမဖြစ်သူကင်မျိုးဂျွန်နဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့လဲအိုလံပစ်ဖွင့်ပွဲအခမ်းအနားကိုတက်ရောက်ပြီးတော့အောက်စားပွဲတွေကိုအားပေးခဲ့သလိုမြောက်နဲ့တောင်ကိုရီးယားနှစ်နိုင်ငံပေါင်းပြီးတော့ဝင်ပြိုင်တဲ့ မျိုးသမီးရေကဲပြင်ဟော်ကီပြိုင်ပွဲကိုလည်းအားပေးခဲ့ကြပါတယ်ဒီပြိုင်ပွဲမှာတော့ဆွစ်ဇာလန်အသင်းကကိုရီးယားနိုင်ငံပေါင်းထားတဲ့အသင်းကို8-6မရှိနဲ့အနိုင်ရသွားခဲ့တာဖြစ်ပါတယ်ပျုံချမ်းဆောင်သည့်အိုလံပစ်ပြိုင်ပွဲရဲ့ပထမဆုံးရွှေစိတ်ကိုတော့ဆွီဒင်နိုင်ငံကရှာလော့ဂယ်လာကရသွားခဲ့တာဖြစ်ပါတယ်15ကီလိုမီတာတာဝေးခီဂျန်နှင်းလျှော့စီပြိုင်ပွဲမှာသူက2014ဆိုချီဆောင်ရသည့်အိုလံပစ်ပြိုင်ပွဲမှာချန်ပီယံဖြစ်ထားတဲ့နော်ဝေးနိုင်ငံသူမဲရက်ဘျော်ဂန်ကိုအနိုင်ရပြီးတော့အခုနှစ်ပြိုင်ပွဲရဲ့ပထမဆုံးရွှေစိတ်ဆုကိုရခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံအတွက်ပထမဆုံးရွှေစိတ်ကိုတော့အမျိုးသား slope style snowboard ပြိုင်ပွဲမှာကော်လိုရာဒိုပြည်နယ်ကအသက်18နှစ်အရွယ် Red Jarrett ကအနိုင်ရပြီးတော့အမေရိကန်အတွက်ပထမဆုံးရွှေစိတ်ကိုယူပေးခဲ့တာဖြစ်ပါတယ်ဒီနှစ် Olympic ပြိုင်ပွဲမှာတော့အာဂဇာနီ15မျိုးပါဝင်ပြီးတော့ကမ္ဘာတစ်ဝက်နိုင်ငံ63နိုင်ငံကဝင်ရောက်ရှင်ပြိုင်ကြတာဖြစ်ပါတယ်ဒင်းလာနေကပြိုင်ပွဲတွေပြီးတဲ့အချိန်ထိတော့ဂျာမနီနိုင်ငံကရွှေ၄ခုကျင်းတစ်ခုနဲ့ရှေ့ဆုံးကဥဆောင်နေပြီးတော့အဲ့နောက်မှာတော့ Netherlands, Canada နဲ့ American တို့ကအသီးသီးရပ်တည်နေကြပါတယ်ခင်ဗျာ။ဘူရ်ဘာဘောလုံးတွေနေ့ပတ်မှာတော့ Premier League မှာ Man City က Leicester ကိုနိုင်ပြီးတော့ Spurs ကလည်း Arsenal ကိုနိုင်လိုက်ပါတယ်။ Man City နဲ့ Leicester ပွဲမှာ Sterling နဲ့ Vardy တို့ရဲ့ဂိုးတွေနဲ့ပထမပိုင်းမှာတကိုးစီတည်ဖြစ်ခဲ့ပေမဲ့ဒုတိယပိုင်းမှာတော့အာဂျင်တီးနားတိုက်စစ်မှုအဂွေးရိုးက၄ဂိုးသွင်းခဲ့လို့မန်စီးတီးကလက်စတာကို၅ဂိုးတကိုးနဲ့နိုင်ပြီးတော့ဇယားထိတ်မှာဆက်ပြီးတော့ဥဆောင်နေပါတယ်ဒီပွဲမှာ9ဂိုးတွေသွင်းပေးခဲ့တဲ့အဂွေးရိုးနဲ့ပတ်သက်ပြီးမန်စီးတီးနီးပါးကော်ရီယိုလာပြောတာကတော့
The first half we start good with the first goal but
ဒုတိယပိုင်းဆက်စပ်ခြင်းဂိုးသွင်းနိုင်လိုက်တာကကျွန်တော်တို့အတွက်အများကြီးအထောက်အကူဖြစ်ပြီးတော့ပွဲကိုထိန်းလိုက်နိုင်ပါတယ်ကောင်းကောင်းကစားနိုင်ပြီးတော့တယောက်ထက်က၄ဂိုးသွင်းတာဆိုရင်တော့ဒီပွဲနိုင်တာသူ့ကြောင့်ပါသူကိုချီးကျူးရမှာပါ။သူကကြိုးစားပြီးကစားရလဲကောင်းသလိုဂိုးလည်းသွင်းပါတယ်။ဒါကအရေးကြီးပါတယ်
။မန်စီးတီးအနေနဲ့ဒီပွဲနိုင်လိုက်တဲ့အတွက်28ပွဲပြီးတဲ့အချိန်မှာ82မှတ်နဲ့ဦးဆောင်နေတာကြောင့်ချန်ပီယံဖြစ်ပြီလို့ပြောနိုင်လားဆိုတဲ့အပေါ်ဂေါ်ဒီယိုလာကတော့
Yeah, I can deny the distance for the next one today 16 tomorrow maybe
နောက်ကအသင်းတွေကိုအမှတ်ဖြတ်ထားနိုင်တယ်ဆိုတာကတော့ကျွန်တော်အနေနဲ့မငင်းနိုင်ပါဘူး။ဒီနေ့16မှတ်ဖြတ်ထားပြီးတော့မနေ့ဖြတ်မှာမန်ယူကနိုင်တယ်ဆိုရင်13မှတ်ဖြစ်သွားမှာပါ။ဒါပေမဲ့ကစားဖို့စက်တပွဲကြံပြီးတော့တော်လေးကြာပါသေးတယ်။ဘာဖြစ်လာမလဲဘယ်လိုပြီးသွားမလဲဆိုတာကျွန်တော်အနေနဲ့မသိနိုင်ပါဘူး။အခု February လထဲမှာ82မှတ်ရထားတာကများတယ်လို့ပြောနိုင်ပါတယ်။
ဝမ်လီမှာကစားတဲ့လန်ဒန်မြောက်ပိုင်းဒါဘီပွဲမှာတော့တော်တန်ဟမ်ကအာဆနယ်ကိုတကိုးကိုမရှိနဲ့နိုင်ရသွားပါတယ်။စပါ့စ်အတွက်တလုံးတည်းသောဂိုးကိုတော့အင်္ဂလန်တိုက်စင်ဘူးဟယ်ရီကိန်းကခေါင်းတိုက်သွင်းခဲ့တာပါ။အာဆနယ်ကိုနိုင်လိုက်တာရဲ့ဟယ်ရီကိန်းကစားပုံနဲ့ပတ်သက်ပြီးတော့တော်တန်ဟမ်နီးပြပိုချတီနိုကတော့
Yes, but I think we feel very proud. I think the performance was amazing, was fantastic. I think
ဒီပွဲနိုင်လိုက်တာကျွန်တော်အယံဂုဏ်ယူပါတယ်။ကစားတာလည်းအရင်ကောင်းပါတယ်တပွဲလုံးကိုသုံးသပ်ရင်ကျွန်တော်တို့ကောင်းကောင်းကစားနိုင်ခဲ့ပြီးဂိုးသွင်းခွင့်တွေလည်းအတော်လေးဖန်တီးနိုင်ခဲ့ပါတယ်အသင်းသားတွေအားလုံးကိုချီးကျူးရမှာဖြစ်ပါတယ်ဟယ်ရီကိန်းဟာအကောင်းဆုံးတွေတဲကတယောက်ပါလွန်ခဲ့တဲ့3နှစ်အတွင်းသူဟာကမ္ဘာအကောင်းဆုံးတွေတဲကတယောက်လို့ကျွန်တော်ပြောခဲ့ဘူးပါတယ်အဲ့လိုပြောတော့ကျွန်တော်ကစားသမားမို့လို့ပြောတယ်လို့ထင်ကြတယ်အမှန်ကကျွန်တော်အတွေ့အကြုံအရဆိုရင်သူကကမ္ဘာအကောင်းဆုံးတွေတဲကတယောက်ပါ
အာဆနယ်နီးပြအစံဘင်းကကတော့သူတို့အနေနဲ့အခွင့်အရေးတွေအသုံးမချနိုင်ခဲ့လို့ရှုံးခဲ့တာဖြစ်တယ်ဆိုပြီးတော့ပြောပါတယ
် Well you know it's I
ခင်ဗျားတို့ခင်ဗျားတို့ရဲ့အတိုင်းကျွန်တော်တို့အခွင့်အရေးတွေရခဲ့ပါတယ်ဒါပေမဲ့အဲ့ဒီအခွင့်အရေးတွေကိုအသုံးမချနိုင်ခဲ့ဘူးအဲ့ဒါယူသားဂူရခဲ့မယ်ဆိုရင်တော့အခုလို့ရှုံးမှာမဟုတ်ပါဘူ
းအမေရိကန်ကနာမည်ကြီးဘတ်စကတ်ဘောကစားသမား Dwayne Wade ကတော့သူ့ရဲ့အသင်းဟောင်း Miami Heat ကိုပြန်ပြောင်းသွားပြီဖြစ်ပါတယ်။ Cleveland Cavaliers အသင်းကနေ Miami Heat အသင်းကိုပြန်ပြောင်းလာတဲ့ပတ်သက်ပြီး Dwayne Wade ပြောတာကတော
့ Landing and seeing familiar faces was
kind of ကျွန်တော်ကတွေ့ရင်ကြားမြင်နေကြအရာတွေကိုပြန်တွေ့ရသလိုအံ့ဩရသလိုဝမ်းလဲဝမ်းသာရပါတယ်ပြီးခဲ့တဲ့ match လအထိဒီကိုပြန်လာဖို့အစီအစဉ်မရှိသေးပါဘူးကျွန်တော်နှလုံးသားကအမြဲတမ်းဒီမှာပါကျွန်တော်စကတည်းကပြောပါတယ်ကျွန်တော်အနေနဲ့ခြားနေရာတွေရောက်ချင်ရောက်နေမယ်အခြားအသင်းဝတ်စုံတွေဝတ်ချင်ဝတ်နေမယ်ဒါပေမဲ့ကျွန်တော်နှလုံးသားကအမြဲတမ်းဒီမှာပါပဲ
Dwayne Wade ဟာ Miami မှာသူအရင်ကဝတ်ခဲ့တဲ့ကြောနံပါတ်3ကိုပဲဝတ်ဆင်ကစားတော့မှာဖြစ်ပါတယ်Dwayne Wade ဟာ Miami Heat နဲ့အတူ NBA Champion ဆုကို2006 2012 နဲ့2013ခုနှစ်တွေမှာ3ချိန်အနိုင်ရပြီးတော့ Champion ဖြစ်ထားပါတယ်ခင်ဗျာ
ဘိုရူးနီညာအတိုင်းကိုရန်နိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားအစီအစဉ်ကိုနှားဆင်ခဲ့ရတာပါမနေ့ပြန်ကြာသာပတင်းနေ့မှာဆိုရင်တော့ဦးဝင်းမင်းရဲ့ကျမ်းမာရေကန္တာ ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေနားဆင်ရဖို့ရှိသလိုတောက်ကြနေမှာဆိုရင်တော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကန္တာတွေကိုနားဆင်ရဖို့ရှိပြီးစနေနေ့မှာတော့ VOA ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်သွားဖို့ရှိပါတယ်
မောင်ပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါရှင
်ပြည်ရဲ့အစီအစဉ်တွေကိုည7:00နာရီအထိထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုလို VOA ရဲ့အစီအစဉ်တွေကိုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။မနက်ဖြန်မနက် VOA ရဲ့ Twin ကထုတ်လွှင့်မဲ့ဒီမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00-9:00အထိလိုင်းနိုမီတာ30.40 48.50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်အတော်အတွင်းမှာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးမှာဖြစ်ပါတယ်။
အာဖရိကသမ္မတဂျက်ကော့ဇူမာကသူ့ကိုနှုတ်ထွက်ဖို့ဖိအားပေးနေတာတွေကမမျှတာဘူးလို့ပြောဆိုလိုက်ပါတယ်။သူ့ဘက်ကဘာအမှားယွင်းလုပ်ခဲ့တယ်လဲဆိုတာကိုလည်းမပြောဘူးလို့သမ္မတဇူမာကဒီကနေ့ဓာတ်ရိုက်ထုတ်လွှင့်တဲ့တွေ့ဆုံမေးမြန်းခန်းမှာကာကွယ်ပြောဆိုခဲ့ပါတယ်။အာဖရိကသမ္မတအနေနဲ့ယာရုကချက်ချင်းမထွက်ဘူးဆိုရင်တော့မနေ့ဖြန်ကြာသပတေးနေ့မှာလွှတ်တော်မှာယုံကြည်မှုရှိအစိုးမဲခွဲမယ်လို့အနာရပါတီကလည်းပြောဆိုလိုက်ပါတယ်။ဣသရေလညွန်ပေါင်းအစိုးရဟာတည်ငြိမ်ခိုင်မာမှုရှိတယ်လို့ဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကဒီကနေ့ဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပြီးအဂတိလိုက်စားမှုတီးခြားအမှုနှစ်ခုအတွက်သူ့ကိုဆွဲချက်တင်ဖို့ရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်ကိုညှင်းဆိုလိုက်ပါတယ်။သူ့အနေနဲ့ရောဘယ်သူတဦးတယောက်ကမှရွေးကောက်ပွဲတွေလုပ်ဖို့အစီအစဉ်မရှိတဲ့အကြောင်းဣသရေလနိုင်ငံသားတွေရဲ့ကောင်းကျိုးအတွက်တက်တန်းကုန်တဲ့အထိအတူတကွဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ကပြောဆိုထားပါတယ်။အမေရိကန်မြို့သားလုံခြုံရေးအေဂျင်စီ NSA အနီးမှာဒီကနေ့လူ3ယောက်တနက်ပစ်ခတ်ခံရလို့ဒဏ်ရာရတဲ့အကြောင်းရဲတပ်ဖွဲ့ကသတင်းထုတ်ပါတယ်။တနက်ရှိသူတို့ကိုတော့ဖမ်းဆီးထားတဲ့အကြောင်းဒေတာကန်မီဒီယာကဖော်ပြပါတယ်။မေလန်းပြည်နယ်ဖို့မစ်က NSA ရုံးအဝင်လုံခြုံရေးဂိတ်နီးမှာရဲတွေဝိုင်းထားတဲ့လက်ထိတ်ခတ်ထားသူတို့ကိုမြင်ရတဲ့အကြောင်းလည်းပြောဆိုထားပါတယ်။အနီးမှာတော့တနက်ကြီပေါက်တွေထိထားတဲ့အနေရောင်ကားရစင်းကကာထားတဲ့ကွန်ကရစ်တုံးနဲ့တိုက်မိထားတာကိုလည်းတွေ့ရပါတယ်။နိုင်ငံတော်လျှော့ဝှက်ချက်အုပ်ဥပဒေနဲ့ဖန်စီတရားစွဲဆိုခံထားတဲ့ Writers သတင်းတော့ကိုတဲဦးမောင်ခေါ်ကိုဝါလုံးနဲ့ကိုချော်ဆုတို့နှစ်ဦးကိုဒီကနေ့ရုံးထုတ်ပါတယ်။သတင်းတော့နှစ်ဦးကိုဖန်စီမှုရဲမှတ်တမ်းကရဲဌာနမှတုံးတာဖြစ်လို့တရားရုံးတော်ကိုတင်ပြဖို့မလိုဘူးလို့အစိုးရရှင်တွေကဒီကနေ့တရားရုံးမှာရှောက်ထားခဲ့ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုမတ်တင်ခိတိုက်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vesco Volaric ဖြစ်ပါတယ်။VOA American တိုင်းရဲ့ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းလူမီတာ1925.32နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်။သတင်းရှင်တွေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့နေနိုင်တဲ့အခြေအနေတွေကိုပန်ဆိုင်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.